သာသနာတော်နှင့်2550ခုနှစ်ကောဇာသက်ရေထောင်းအောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်ဓမ္မယောအတွင်းဝယ်စင်ကျင်းပပြုလုပ်အပ်သည့်ဓမ္မတော်ရင်အခမ်းအနားဝယ်စံကြောင်းမြို့နယ်ဓမ္မစီရိလံကျူးစနာစင်တာအမှတ်25နေဦးကန်ထူဒေါ်ခင်ခင်ဝေတာ မောင်သူရေလင်းမောင်မြတ်အေးသမီးမတူတူအောင်မိသားစုတို့၏အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ယုတ်တရားကိုလေ့လာသုံးသပ်ခြင်းအပိုင်းနှစ်တရားဒေသနာတော်ဘုရမြတ်စွာ၏မဟာကရုဏာကုံအာယုပြုကံတည်ကျူးဖွဲ့ဆိုအပ်တဲ့ဝန္ဒနာပနာမအာတိတကာထာကိုရေစုပူဇော်ခြင်းဖြင့်စတင်ကြရအောင် ယောကမ္ဘာကောတိဟိပိယံပမေယံကာလံကရုဏောတိတုကရာနိခေရံကတောလောကဟိတယာနာထောနမောမဟာကရုဏိကတတတ္တယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပါလူလာတောင်းတကုံပေါင်းခါသဖြင့် နာထမြညာခြင်းရှင်တော်မြတ်ဘုရားသည်ကမ္ဘာကောတိဟိပိဂရေကမအရေးအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေတွေ့တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကမ္ဘာရှိကြသောကာလပတ်လုံးလောကဤတရားတတ္တလောကဤအကျိုးစီးပွားအလို့ကား အတိတောကရာဏိဥ္စာအသက်ချင်းလက်အင်္ဂါမေတ္တာကြီးမာသမီးသာနှင့်တထာဇနီစွန်ဉ္ဇီဟုကျက်သီးထဝဲငါးသွဲအစုအလွန်ခဲရင်သောမှုတော်ကိုကရောတော်ဘုရားဖြစ်ရန်ဤတန်ကြုတ်ကိုအားထုတ်တော်မူရသည်ဖြစ်ဖြစ်ခေရလက်ချင်းမြန်လုံးအသက်ဆုံးရဲ့နှလုံးစေဝံကိုရောဤပင်မညင်းသို့ ကတောဝန္ဒနာကျိဗံမြာစွာရောက်တော်မူခဲ့ရသည်။မဟာကရုဏိကတ္တသတ္တဝါမြရင်ဝဲသားကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတန်တနာတတဝိနည်းမြာစွာတတ္တဝါဤချမ်းသာစီပွားလူလာတောင်းတကုံပေါင်းခါသဖြင့်နာထမြညာထုရှင်တော်မြတ်ဖရာအား နမောယုတိပြောင်းပြောင်းမံကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မဲ့သည်ဖြစ်ပါစေတည်းသာသနာ့ယုတရားကိုလေးလာသုံးသပ်ခြင်း လူလောကကြီးကြည့်လိုက်မယ်ဆိုလို့ရှိရင်အလုံးပုံမှန်တန်တန်လေးညနေရာတွေ့နေရကျုံနေရတာတွေဟာလူတွေရဲ့မျက်စိနားနာလက်လျာကိုလို့ဆိုတာတွေနဲ့အင်္ဂါရတ်တွေနဲ့ထိတွေ့ပြီးသိရှိနေရတာတွေဟာယုတ်တရားတွေပဲလူရဲ့ခန္ဓာကိုယ်ကြီးကိုဗာနဲ့တိဆောက်ထားတော့
စာတုမဟာဘူတိကောအယံကာယောတဲ့အယံကာယောဤလူတွေရဲ့ခန္ဓာကိုယ်ကြီးကိုစာတုမဟာဘူတိကောမဟာဘူတဆိုတဲ့ဓာတ်ကြီးလေးပါးနဲ့တိဆောက်ထားတာဖြစ်တယ်လိုက်ကြည့်လိုက်ဘယ်နေရာပဲဖြစ်ဖြစ်မဟာဘူတဆိုတာတွေရဲ့အစုအဝေးကြီးပဲမဟာဘူတတွေနဲ့တိဆောက်ထားတယ်မဟာဘူတဆိုတာပုံစံအမျိုးမျိုးနဲ့ထင်ရှားပေါ်လွင်နေတာလေ
လူရဲ့ခန္ဓာကိုယ်ထဲမှာပဲကြည့်အင်္ဂါရက်တွေခေါင်းကပုံစံတစ်မျိုးခေါင်းမှာလည်းပဲနေရွက်ကပုံစံတစ်မျိုးနှာခေါင်းကပုံစံတစ်မျိုးပုံစံအမျိုးမျိုးလက်ကတစ်မျိုးဝမ်းပိုက်ကတစ်မျိုးခြေထောက်ကတစ်မျိုးပုံစံမတူတဲ့ဟာလေးတွေခန္ဓာကိုယ်ကြီးတစ်ခုတည်းခန္ဓာကိုယ်ရဲ့အတွင်းမှာရှိတဲ့ အင်္ဂါအစိုက်ပိုင်းတွေကြည့်အောင်မယ်ဆိုလို့ရှိရင်ဟုတ်လားအသေးကပုံစံတစ်မျိုးအဆုတ်ကပုံစံတစ်မျိုးနှလုံးကပုံစံတစ်မျိုးအယိုးတွေအကျောတွေအသားတွေကပုံစံတစ်မျိုးဆိုပြီးတော့ Dariya bari ne di sao thara rau so maha bong ni ba bhe.
Mala ba bhe.
Dilo dong khe di pshin ni ra ga. Anang dilo yodhiyari ye diya miya ga padu rong so patawi bhe. Patawi bo su piro di ni ra. Erilo patawi bo di ni ang padu ga ne su si bhe tha rong so awanga su si bhe tha re. Taka awanga nongge la lo shen yu si re. Era betawi sara shau alo ye tiya pshede kemare adong khe pshede adong a khe pshede tiya pshede betawi boma a che biu biro toge do a che biu nai ho awa ga biu lena do on susi pe tare te zo ga yin che la se re ma la se re adong khe khan ye se re wa yo ga ni bi ton kan pe tare ဒါနဲ့ဒီပုံစံလေးတွေဟာမပြတ်။ဘာလို့၄ပါးနဲ့တိဆောက်ထားတာ။အဲ့ဒီမဟာဘုတ်၄ပါးပေါ်မှာမျက်စိနဲ့မြင်ရတဲ့အစဉ်ဆိုတာပါရှိနေပြန်တယ်။နှာခေါင်းနဲ့အနံ့ရှူလို့ရတဲ့ရှူရှိုက်လို့ရတဲ့အနံ့ဆိုတဲ့ယုဒ္ဓဘောလေးတစ်ခုတည်ရှိနေပြန်တယ်။ ကျိုးတစ်ခုကိုထပ်ဆင့်ထုတ်လုပ်နိုင်တဲ့ဩဇာဆိုတဲ့အစီအတော်လေးကအစီအနစ်တော်လေးကတည်ရှိနေပြန်တယ်။ဘယ်နေရာကြည့်ကြည့်လူရဲ့ခန္ဓာကိုယ်မှာအခြေခံအပြင်ဟောဒီရုပ်ရှိခုစုတွဲပြီးတော့နေတာ။မှန်ပါဗျ။အခုခေတ်ခန္ဓာဗေဒအနာတမိကျမ်းမှာဆိုတဲ့အတိုင်းပဲလူရဲ့ခန္ဓာကိုယ်ဟာဆဲလေးမြောင်များစွာ။နော်။ရုပ်ဟာအမတန်သေးငယ်တဲ့အမုံလေးတွေစုပြီးတော့နေတာ။
ဟုတ်လားပါဗျာသူတို့ကြည့်လိုက်လို့ရှိရင်ပုံမှန်တန်တန်ကြီးနဲ့မြင်းနေရတယ်လူဆိုတာပုံမှန်တန်တန်တမျိုးနဲ့မြင်းနေရတယ်အမတန်အအောင်းကောင်းတဲ့မှန်ကြောင်းကြီးနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ဟာစားချင်အောင်မျိုးလို့ပေါ့အပေါက်ပေါက်တွေနဲ့တင်လို့တစ်ခုစီတစ်ခုစီဖြစ်နေတာမျိုးကိုမြင်ရနိုင်တယ်အမြင်အမြင် ကြည့်လေဘုန်းကြီးတို့ဝတ်ထားတဲ့အဝတ်ဒီတိုင်းကြည့်လိုက်မယ်ဆိုလို့ရှင်တာမန်ကြည့်မယ်ဆိုရင်အဝတ်ပုံသဏ္ဍာန်အတိုင်းမြင်နေရတယ်တည်တည်ချာချာလေးလာကြည့်လိုက်မယ်ဆိုလို့ရှင်ခြေချောင်းကလေးတွေမမြင်ရဘူးမမြင်ရပါဘူးဗျာဟောခြေချောင်းကလေးတွေပေါင်းထားတာဘေးကနေရုတ်တရက်ကြည့်လိုက်မယ်ဆိုရင်ခြေချောင်းလေးတွေပေါင်းထားတယ်လို့သိရရဲ့လားသိရပါဘူးဗျာမသိရဘူးတချို့ကမြင်လို့မရအောင်ပိတ်ပိတ
ဖြစ်နေတာတို့တော့စုထားတာအများကြီးကိုစုထားတယ်လို့ပြောမှာမှန်ပါပါခင
်ဗျာ
ကြည့်ပေါင်းပေါင်းလေးဖုတ်ထားတယ်ဆိုလို့ရှိရင်ကြည့်လိုက်ရင်တော့တဒုံနဲ့တခဲတည်းလို့ထင်ရလိမ့်မယ်သောတော့မဟုတ်ဘူးဂျုံမုံလေးတွေကိုရေကနေစုစည်းထားလို့အတုံးခဲလေးဖြစ်နေတာเนา
ะမှန်ပါပါခင်ဗျ
အမုံလေးတွေအမုံလေးတွေလူခန္ဓာကိုယ်မှာလည်းထို့အတူပဲအမုံလေးတွေမုံလေးတွေကိုစုစည်းထားတာပုံတရံပေါ်အောင်လို့
မှန်ပါပါအ
ဲ့ဒီမှာအဓိကဘယ်သူတော့ဆိုရင်မဟာဘုံလေးကအဓိကပဲဒါကြောင့်မြတ်စွာဘုရားကရုပ်အကြောင်းရှင်းပြတိုင်းရှင်းပြတိုင်းတုတ်တန်နေတဲ့မှာဆိုရုပ်ဆိုတာဘာလဲဆိုရင်အေးမဟာဘုလေးပါးရဲ့မဟာဘုလေးပါးကိုမိပြီးတော့ဖြစ်နေတဲ့ရုပ်တွေရဲ့ဒါပဲရှိတယ်နော်စတ္တရောစမဟာဘုတာမဟာဘုလေးပါးရဲ့စတုဏ္ဏစမဟာဘုတာနံဥပါဒါယရူပံမဟာဘုလေးပါးကိုမိပြီးတော့ဖြစ်နေတဲ့ရုပ်ရဲ့လို့မြတ်စွာဘုရားဆိုလိုဟောပြောလိုတဲ့ရုပ်တွေဟာအဲ့ဒါပဲသို့တော်လူတွေရဲ့တဏ္ဍမှာတော့ကောင်းလို့လက်တို့ခြေတို့စသဖြင့်ပြင်ပဗဟိတဆိုရင်ဒါကသစ်ပင်ဒါကကြောက်ခဲဒါကအိစသဖြင့်ပုံစံအမျိုးမျိုးနဲ့လူတွေကထင်မြင်ယူဆပြီးတော့အမိနာမပြည့်ညတ်တွေတင်ပြီးတော့ခေါ်နေကြတာဘယ်ရာဘဖြစ်ဖြစ်ဟောဒီရုပ်ရှိခုရဲ့အစုဝေးကြီးများတာဖြစ်တယ်လို့တေလိုမိုက်နော်မှန်ပါပါခင
်ဗျာ
ခန္ဓာကိုယ်မှာလည်းရုပ်ရှိခုရဲ့အစုဝေးကဲလူသားတွေကြတော့ဒီတဲ့ပိုးလာတဲ့ယုတ်တွေရှိသေးတယ်ဒါကအခြေခံယုတ်ကတော့ဒီရှိခုပဲအဲ့ဒီရှိခုထဲမှာဘာတွေပိုးလာတော့ဒါပုံပေါ်သွားပြီဒီရှိခုနဲ့ဆိုရင်တရံပေါ်နေပြီလူတွေမှာเนา
ะမှန်ပါပါဗျာ
သို့သော်လိုအပ်တာတွေဘာတွေရှိနေတော့ဆိုတော့ကြည့်လူတွေရဲ့ခန္ဓာကိုယ်ထဲမှာသက်ရှိတတဝါသက်ရှိတတဝါအားလုံးပေါ့သက်မဲ့တွေမှာဆိုလို့ရှိရင်ဟောဒီ၄ခုပဲဒီရှိခုပဲမဟာဘုံ၄ခုရဲ့ ဥပါဒါယော၄ခုရဲ့ပေါင်းလိုက်လို့ရှိရင်ဒီ၈ခုပဲအဲ့ဒီ၈ခုကကံ့ကြောင့်လည်းဖြစ်တယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဥရုကြောင့်ဖြစ်တာလည်းရှိတယ်အာဟာရကြောင့်ဖြစ်တာရှိတယ်သို့သောတသိတ္တဝါတွေမှာဘာပိုးလာလို့ဆိုဇီဝိတာဆိုတဲ့အသက်ယုတ်ကျန်တဲ့ယုတ်တွေမိမိနဲ့အတူတကွဖြစ်ဖက်ယုတ်တွေကိုဆက်လက်ရှင်းသန်းနေအောင်ထိန်းထားပေးနိုင်တဲ့ဇီဝိတာဆိုတဲ့ယုတ်ကံ့ကြောင့်ဖြစ်တာမှန်လားကံကြောင့်ဖြစ်တဲ့ယုတ်တွေကိုထိန်းတာသူကဥရုကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်တွေစိတ်ကြောင့်ဖြစ်တဲ့ယုတ်တွေကိုသူကမထိန်းမပေးဘူးကံကြောင့်ဖြစ်တဲ့ယုတ်တွေပျက်စီးမသွားအောင်ထိန်းပေးထားတယ်မှန်လား သူအတိုင်းတားလိုက်အတိုင်းတားလိုက်တည်ရှိနေအောင်ဆက်ဆက်ဖြစ်နေအောင်သူကနေတွန်းအားပေးနေတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်ဆိုတာစိတ်ကြောင့်မလို့ထပ်ထပ်ဖြစ်တာဥရုကြောင့်ဖြစ်တဲ့ယုတ်ဆိုတာဥရုကြောင့်ထပ်ထပ်ဖြစ်နေတယ်အာဟာရကြောင့်ဖြစ်တဲ့ယုတ်တယ်ဆိုတာအာဟာရစားတိုင်းစားတိုင်းအကြောင်းတရားရှိနေလို့ဆက်ဆက်ဖြစ်တယ်။ကံဆိုတာကျတော့အလို့မဟုတ်အတိတ်ဘဝလုပ်ခဲ့တဲ့ကံ။ခုချိန်မှာထင်ရှားရှိနေတဲ့သဘောမဟုတ်အဲ့ဒီကံကြောင့်ဖြစ်တဲ့ယုတ်တယ်ကိုဇီဝိတယုတ်ကနေဆက်လက်ထိန်းသိမ်းသွားတာ။သူကနေပြီးတော့တည်ဆောင်သွားလို့ကံကြောင့်ဖြစ်တဲ့ယုတ်တွေကဆက်လက်ရှင်သန်နေကြတာ။သူတက်တာအတိုင်းရှိပြတ်သွားလိုက်ပြန်ပေါ်လာလိုက်ပြတ်သွားလိုက်ပြန်ပေါ်လာလိုက်ပေါ်လာတဲ့အတိုင်းအတာအတွက်မှလည်းပဲသူကထိမ့်သိမ့်ဆောင်ဆောင်နေတာသူကိုယ်တိုင်ကလည်းမပြတ်တာမဟုတ်ဘူးပြတ်တယ်เนาะမှန်ပါဘူ
း
စီဝိတယုကိုယ်တိုင်ကိုယ်ကလည်းပဲသူတက်တန်းနေတဲ့သူနေရသို့တော့ထတ်တလဲလဲဖြစ်လာအောင်ကံစရာဒီဘဝလုံးနေတဲ့ကံတွေကိုပြောတာမဟုတ်ဘူးအတိတ်ဘဝကလုံးထားတဲ့ကံတွေအဲ့ဒီကံတွေကဖြစ်တဲ့ရုပ်ဆက်ဆက်ပြီးတော့ဖြစ်နေအောင်哦ဇီဝိတယုတ်လေးကနေထိတ်တာလို့အဲ့ဒီအထင်းတက်ကလေးရှိတယ်လို့ဒီလိုမှတ်ကမ္ပဇာယုတ်ရှိနေသေးတဲ့မြတ်ကာလကလုံးဂျန်တဲ့ဥဒုဇာယုတ်တို့အာရဇာယုတ်တို့စိတ်ဇာယုတ်တို့ဆိုတာအထောက်ပံ့ကူညီနေနေတဲ့သူ့ရဲ့ခန္ဓာကိုယ်မှာဆက်လက်ပေါ်နေကြတယ်တဲ့
မှန်လားပါဘယ
်ကဲယုတ်ရှိခုပေါ်မှာဇီဝိတထဲလိုက်ရင်ဘယ်နှခုဖြစ်သွားလဲ
ကိုမျိုးပါဗျ
ာအေးကံ့ကြောင့်ဖြစ်တဲ့ယုတ်တွေကအခြေခံအားဖြင့်ကိုမျိုးရှိတယ်လို့ဒီလိုမှတ်ရကံ့ကြောင့်ဖြစ်တဲ့ယုတ်တွေကိုအခြေပြုပြီးစုစည်းတာအနည်းဆုံး၉ခုစုစည်းရမယ်ဥရုကြောင့်ဖြစ်တာကျတော့၈ခုပဲစုစည်းထားတယ်ပထမအခြေခံယုတ်က၈ခုပဲရှိတယ်စိတ်ကြောင့်ဖြစ်တာလည်း၈ခုပဲအာဟာရကြောင့်ဖြစ်တာလည်း၈ခု၈ခုနဲ့အခြေပြုပြီးစုစည်းထားတာဒါပထမအသေးဆုံးအသေးဆုံးအခြေပြုတဲ့ယုတ်ကလေးပေါ့အင်္ဂလိပ်လိုတော့ unit လို့ခေါ်တယ် molecule လို့ခေါ်တယ် molecule of material quality molecule လေးတစ်ခုပေါ့အသေးလေးတစ်ခု၈ခုနဲ့စုထားကမ္ဘာစားယုတ်ကြတော့မဟုတ်ဘူးအသေးဆုံးလေးကိုဘာနဲ့စုလို့ဆို၉ခုနဲ့စုထားတယ်ခုခေတ်စကားနဲ့ပြောမယ်ဆိုရင် 8N1 လို့ 9N1 လို့ဒီလိုပြောပေါ့เนาะမှန်ပါပ
ါ
ရှိခွေအစုဝေးကိုခွေအစုဝေးလူတွေကြတော့ကံရှိတာကြောင့်လို့ဇီဝိတဆိုရယုတ်ကလေးတစ်ခုထပ်ပိုးလာ။ကဲနောက်တစ်ခုဘာတွေပိုးလာတော့ဆိုလို့ရှိရင်ကြည့်လူတော့ကလူရေလို့ဖြစ်လာတဲ့အခါမှာလူဘယ်နှမျိုးရှိတော့ဆိုဟောအမျိုးသားအမျိုးသမီးနှမျိုးဖြစ်မလာဘူးလား။ဖြစ
်ပါပါဗျာ
။အမျိုးသားနဲ့အမျိုးသမီးမတူညီတဲ့အချက်တွေရှိတယ်။အတန်အားဖြင့်လည်းမတူညီဘူး။ယုတ်ပုံမှန်တန်တာသွားရလာလာလှုပ်ရှားတာလည်းမတူကြဘူးခန္ဓာကိုယ်တည်ဆောက်မှုတွေချင်းလည်းမတူဘူးဒီလိုကွဲပြားနေအောင်ဘယ်သူကလွှမ်းမိုးပြီးကြီးဆိုးထားတာလို့ဆိုတော့အဲ့ဒီမှာယုတ်တစ်မျိုးရှိတယ်တဲ့အဲ့ဒီယုတ်ကိုအမျိုးသမီးတွေမှာအခြေပြုတဲ့ယုတ်ကအဋ္ဌိဘာဝယုတ်လို့ခေါ်တယ်ဟုတ
်လ
ားအင်္ဂလိပ်လိုတော့ feminine နဲ့တည် feminine နဲ့တည်source of female အမျိုးသားတွေကြတော့ဘာနေပြီးတော့ခြေပြုတ်ထားတော့ဆိုပုံဘာဝယုတ်ပုံဘာဝယုတ်က masculinity source of male ဒီအခြေခံတာလေးတွေရှိတယ်အဲ့တော့ခုနဇီဝိတဆိုတဲ့အသက်ကဘယ်နှမှာရှိတာတုံးလို့မေးလို့ရှိရင်အသက်ဘယ်နှမှာရှိတယ်ဆိုရင်တချို့ကကလေးတွေပြောရင်ဘိုင်ထဲမှာရှိတယ်လို့ပြောကြပါမဟုတ်ဘူးဇီဝိတယုတ်ဆိုတာ spreading all over the world တကူလုံးမှပြန့်နေတယ်။နော်တကူလုံးမှစိတ်ဝင်ပြန့်နှံ့နေတာအသက်က ရုပ်အားလုံးကစိတ်ဝင်ပြန်လာနေထို့တူလည်းအဋ္ဌိဘာဝယုတ်တို့ပုံဘာဝယုတ်ခိုယုတ်မယုတ်ပေါ့အခြေခံဖွေယုတ်မယုတ်တွေကဘယ်မှာရှိတုံးလို့ဆိုတကုတ်လုံးမှာရှိတယ်ဒါကြောင့်မို့လို့တကုတ်လုံးမှာရှိလို့အမျိုးသမီးရဲ့ပုံပန်းတဏ္ဍာအမျိုးသားရဲ့ပုံပန်းတဏ္ဍာတွေကွဲပြားเอกุกิอนาตมิเสียอะไรก็တော့ပြောမှာပေါ့ဟော်မုန်းတက်ကြောင်းဒါအခေါ်ကွဲသွားတာပဲဖြစ်ပြီเนาะမှန
်ပါဘူး
အဋ္ဌိဘာဝဘုံဘာဝဒါကိုဟော်မုန်းလို့ခေါ်ရင်ခေါ်ပေါ့သူ့ကိုဟော်မုန်းဆိုတာဘယ်ရလာတာလဲလို့ဆိုရင်ကံကနေဖန်တီးပေးလိုက်တာပဲအခြေခံကတော့အကြောင်းကံပဲအဲအဲ့ဒီလိုအဋ္ဌိဘာဝရုပ်ဘုံဘာဝရုပ်ထည့်လိုက်မယ်ဆိုလို့ရှိရင်ခုနကကံညာဖြစ်တဲ့ unit 9ခုတည်းကနေပြီးတော့အဋ္ဌိဘာဝဘုံဘာဝထည့်လိုက်ရင်ဘယ်လောက်ဖြစ်သွား 17ခုဖြစ်တယ်ဟုတ်ကဲ့အဲ့တော့အုပ်စုလိုက်အုပ်စုလိုက်နေတာအဋ္ဌိဘာဝယုံဆိုတဲ့ဒီ quality တစ်ခုထည့်လိုက်တဲ့အခါရုပ်ရဲ့အည်သွေးလေးတစ်ခုထည့်လိုက်တဲ့အခါခုနက9ခုနဲ့သူကတစုဘုံဘာဝနဲ့ခုနက9ခုနဲ့ကတစုအဲ့ဒါကိုပဲရုပ်ဆယ်ခုကိုတစုရုပ်ဆယ်ခုကိုတစုလို့ဒီလိုဖွဲ့စည်းတာဖွဲ့စည်းပြီးတော့တည်နေတာကိုပြောတာเนาะဟုတ်ပါဘူး unit ဖွဲ့ထားတာအစုလိုက်အစုလိုက်ရုပ်ဟာတစ်ခုတည်းမှာမတည်နေဘူးအစုလိုက်အစုလိုက်တည်နေကြတယ်ဒါကိုရူပကလာပလို့ခေါ်တယ်ရုပ်ကလပ်အစုလိုက်အစုလိုက်ဖြစ်နေတာခန္ဓာကိုယ်ထဲမှာရှိတာအစုလေးတွေပဲကြည့်လေပေါင်မုံဖုတ်တာကြည့်တာပေါင်မုံကိုကြည့်မယ်ဆိုရင်တစားစီတစားစီဖဲ့ချိလိုက်မယ်ဆိုရင်ပေါင်ပေါင်ကသူ့အဆုလိုက်ဆုလိုက်ဆုနေတာပဲလေဆုနေလို့ပေါင်ပေါင်လုံးကြီးလို့ထင်နေတာထို့တူပဲအဝတ်ကိုကြည့်ရင်လည်းခြေချောင်းလေးတွေဆုနေတာမဟုတ်လားမှန
်ပါ
ပါအေးအဲ့ဒီတိုင်းပဲခန္ဓာကိုယ်ထဲမှာလည်းပဲကံစားရုပ်တွေကအဆုလိုက်ဆုလိုက်နေတာအဆုလိုက်ဆုလိုက်စေတစားရုပ်တွေကလည်းအဆုလိုက်ဆုလိုက်ဥရုစားရုပ်တွေကလည်းအဆုလိုက်ဆုလိုက်အဲ့လိုတစုစီတစုစီ unit တွေစုပြီးတော့ထားလို့ပုံမှန်သဏ္ဍာန်ကြီးပေါ်နေတာတဲ့တခုတည်းမဟုတ်ဘူးအများကြီးတစုရဲ့အကြောင်းကိုပြောပြကဲနောက်တစ်ခုဘာရှိသေးတော့ကံကြောင့်ဖြစ်တဲ့ရုပ်တွေဒါအခြေခံအပြင်နောက်တစ်ခုဘာရှိတော့ဆိုလို့ရှင်စိတ်တွေရဲ့မိယာရုပ်ကိုဝတ္ထုယုံလို့မြတ်စွာဘုရားကပဋ္ဌာန်းမှာတော့ဝတ္ထုလို့တည်းခေါ်တယ်ရှင်မဘုရားကအထက်ကနေဆရာလက်ထက်ရောက်တဲ့အခါကျတော့ဟရယဆိုတဲ့စကားလုံးလေးထည့်ပြီးတော့ဟရယဝတ္ထုယုံလို့ခေါ်လိုက်တယ်။ဒါပေမဲ့ဒီပါဠိတော်မှာဟရယဝတ္ထုယုံဆိုတာကိုဖော်ပြထားခြင်းမရှိပါဘူး။ဖော်ပြထားခြင်းမရှိဘူး။သို့တော်ပဋ္ဌံပါဠိတော်ကျတော့ဟရယဝတ္ထုယုံဆိုတာကိုဖော်ပြထားတယ်။မှန်ပ
ါပ
ါဘူး။ဝတ္ထုခန္ဓာနံခန္ဓာဝတ္ထုတ္တပုရိသတာပစ္စေနပစ္စေယောခန္ဓာဝဋ္ထုတ္တဝဋ္ထုခန္ဓာနံဒီလိုပဋ္ဌာန်းပါဠိတော်မှာဝဋ္ထုဆိုတဲ့နာမည်နဲ့ဟောထားတယ်တခါရူပလို့ဆိုတဲ့တာမညနာမည်နဲ့လည်းပဲပဋ္ဌာန်းပါဠိတော်မှာဟောဒီယုတ်ကိုရည်စူးပြီးတော့မြတ်စွာဘုရားကယံရူပနိတာယမနောဓာတုစာမနောဝိညာဏဓာတုစာဝတ္တန္တိဓာတုပမနောဓာတုယာစမနောဝိညာဏဓာတုယာစနေတယပစ္စေနပစ္စယောဆိုပြီးတော့ဩယံရူပံအခြင်းယုတ်လို့ဒီလိုပဲဟောတာဟုတ်ကဲ့မှန်ပါပ
ါဗျအ
ဲ့တော့ပဋ္ဌံပါဠိတော်မှာရူပလို့ယုတ်တမန်အနေနဲ့ဟောတယ်ဝတ္ထုဆိုပြီးတော့စိတ်ရဲ့တရားလို့ဒီလိုဟောတယ်ဒီလိုဟောထားပါရဲ့ရှင်မဘုဒ္ဓဘောဓဘာဖြစ်လို့ဟရယဆိုတဲ့စကားလုံးလေးထည့်ရတော့လို့ဆိုခရယဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကနှလုံးသားကိုရည်ညွှန်းတာလေနှလုံးသားကိုပြောတယ်အင်္ဂလိပ်လိုတော့ heart ဆိုတာเนาะခရယဆိုတာနှလုံးသားကိုပြောတယ်နောက်တစ်ခုကစိတ်ကိုပြောတယ်ကြည့်လေအင်္ဂလိပ်လိုတော့ heart to heart ဆိုစိတ်ချင်းသိတာပြော heart to heart လို့ပြောလို့ရှိဟုတ်လို့ပြောလိုက်လို့ရှင်နှလုံးသားကိုရည်ညွှန်းတာမဟုတ်ဘူးတခါတလေစိတ်ကိုရည်ညွှန်းတာဗမာစကားမှာလည်းပြောတယ်မဟုတ်လားဒီလူကစိတ်နှလုံးကောင်းတယ်ဟောတခါတည်းကကျတော့ငါနှလုံးမကောင်းဘူးလို့ပါလို့စိတ်နှလုံးကောင်းတယ်စိတ်နှလုံးချမ်းမြေ့တယ်စသဖြင့်စိတ်နဲ့တွဲပြီးတော့ပြောလို့ရှိကြတယ်စိတ်ကိုရည်ညွှန်းပြီးတော့ပြောဆိုလို့ရှိကြတယ် ေရှင်ဘဘုရဂောတာကဟရိယဆိုတဲ့အတုံးလေးကိုသုံးပြီးတော့ဒီယုတ်ကဘယ်မှာရှိတယ်လဲလို့ဘယ်ပုံတန်နံတဲ့ခန္ဓာကိုယ်ထဲမှာရှိနေတယ်လဲလို့ဆိုတော့ဘယ်နေရာမှာရှိတုံးလို့မေးတဲ့အခါကျတော့စာပေလာတိုင်းပြောရမယ်ဆိုရင်အလုံးဒီကနေ့ခေတ်မှာဒီနှလုံးသားရဲ့ function ပေါ့နှလုံးသားရဲ့လုံဆောင်ချက်အကြောင်းတွေကိုလူတွေသိကြတယ်နှလုံးသားဟာ24နာရီခုံးနေတာမဟုတ်လား
။မှန်ပါပါဘုရား
။ဟော ECG တို့ကတော့ရိုက်ကြည့်ပြီးနှလုံးခုံးကမှန်သလားမမှန်ဘူးလား။ဟော၊လက်ချက်တွေနဲ့တိုင်းကြည့်တာ။ကျန်းမာရေးအတွက်ဒီနှလုံးကအမတန်ရေးကြည့်တယ်။24နာရီအနားမယူဘဲနဲ့ခုံးနေတာ။နှာခေါင်းကအသက်ရှူနေတာရဲ့နှလုံးလေးကခုံးနေတာရဲ့ဘယ်တော့မှနားရတယ်မရှိဘူး။လူအိတ်တွေလည်းခုံးနေတာနော်။မှန်ပါပါဘုရ
ား
။အဲ့ဒါဘာအလုပ်လုပ်နေတာလို့ဆိုတော့ခန္ဓာကိုယ်ထဲမှာသွေးလည်ပတ်မှုကိုသူကပန့်သဘောမျိုးနဲ့သွေးတွေလည်ပတ်နေအောင်ညှစ်ထုတ်ပေးနေတယ်လို့ဒီလိုဆိုကြတယ်တိတ်ပါဆရာ
ဟ
ုတ်ပါပါဒါပြန်ဟရိယဝုဒ္ဓလို့ဆိုတဲ့ဒီယုတ်ဘယ်မှာရှိတာလဲလို့ဆိုတော့အဘိဓမ္မာကျမ်းဂန်နေမှာဘယ်လိုပြောတော့ဆိုတော့အဲ့ဒီသွေးဟာလည်ပတ်နေတာဖြစ်ပေမဲ့နှလုံးသားထဲရောက်နေတဲ့သွေးလေးဟာလောက်ရှိတုံးလို့ဆိုလို့ရှိရင်လက်ဖွားလေးကိုထက်လှန်လိုက်ပြီးတော့နည်းနည်းလေးတွန့်ပြီးတော့ခုံးထားလိုက်အဲ့ဒီခုံးထားတဲ့ထဲကိုရေကလေးထည့်လိုက်လို့ရှိရင်ရေလေးရဲ့ပမာဏတစ်ခုကိုရလိုက်အဲ့ဒီတလက်ဖက်လို့ခေါ်တယ်ပမာဝဟာရတလက်ဖက်တလက်ဆွန်လက်ဖွားလေးကိုထက်လှန်လှန်ပြီးတော့နည်းနည်းလေးတွန့်ခုံးထားလိုက်ခုံးထားပြီးတော့အဲ့ဒီလက်ဖွားလေးအလက်ကောင်ကိုရေလေးထည့်ကြည့်လိုက်ရေဘလောက်ဆန့်တယ်လဲဘလောက်ရှိတယ်အဲ့ဒီအတိုင်းအတာပမာဏခန့်နှလုံးထဲမှာရှိတဲ့သွေးကလေးအဲ့ဒီသွေးထဲမှာဟရိယဝုဒ္ဓရောရှိတယ်လို့ပြောတာသွေးကိုပြောတာလည်းမဟုတ်ဘူးနှလုံးသားကိုပြောတာလည်းမဟုတ်ဘူးဟုတ်ကဲ့လ
ား
ဟရိယဝုဒ္ဓရောဆိုတာသွေးကိုပြောတာလည်းမဟုတ်ဘူးနှလုံးသားကိုပြောတာလည်းမဟုတ်ဘူးအဲ့ဒီဟရိယဝုဒ္ဓရောကလေးဒီတဲ့ကြည့်မျက်စိကနေပြီးတော့အစင်းအာယုံကမျက်စိကိုလာထိတဲ့အခါတိုင်းအဲ့ဒီထီအောင်အာယုံကရောက်ရောက်သွားတယ်မျက်စိကမြင်တဲ့အစင်းအာယုံလေးဟာစက္ခုဒွါရလို့ဆိုတဲ့မျက်စိပေါက်တယ်မကဘူးအဲ့ဒီနှလုံးသားရဲ့နှလုံးသားပေါ်မှာတီးနေတဲ့ဘဝင်စိတ်ဆိုတဲ့မနောဒွါရအထိရောက်တယ်လို့ဒီလိုဆိုလို့ရတယ်နော်မှန
်ပါပါဗျ
ာအေးကောင်းပြီအဲ့ဒီနှလုံးသားလေးပေါ်မှာမြည်ပြီးတော့စိတ်ဖြစ်တယ်လို့ဆိုတော့ကုကိအနေနဲ့တချို့စဉ်းစားကြတယ်ပေါ့လေနှလုံးကတည်တာမဟုတ်ဘူးအုံနောက်ကတည်တာတချို့ကလည်းအုံနောက်ကိုပဲညံလို့လည်းသတ်မှတ်တယ်တည်တာကိုလည်းအုံနောက်ကလို့ဒီလိုယူဆကြအဲ့တော့အဲ့ဒီအဆုံနဲ့ဆိုလို့ရှိရင်ဟရိယဝုဒ္ဓယုံဆိုတာဟုတ်ပါမလားအရာရာနှလုံးသားဟုတ်ကဲ့လားလို့ဆိုပေါ်လင်းထင်ရှားအောင်ပြောမယ်ဆိုလို့ရှိရင်ကြည့်လေအဲ့ဒီမှာစိတ်ဖြစ်တယ်မဖြစ်ဘူးဆိုတာလေးကိုတာမန်ကြည့်လိုက်မယ်တာမန်တွေးကြည့်တဲ့အတွေးနဲ့ကြည့်လိုက်တယ်ဆိုလို့ရှိရင်မျက်စိကမြင်လိုက်တဲ့အခါမှာယင်ထဲမှာဒိဋ္ဌိနဲ့ကြောက်စရာအာယုံကိုမြင်ယင်ထဲမှာဒိဋ္ဌိနဲ့မဖြစ်ဘူးလား
ဖြစ်ပါ
ရဲ့ဗျာအေးမကောင်းတဲ့သတင်းကြားလိုက်ရင်လည်းယင်ထဲမှာဒိဋ္ဌိနဲ့မဖြစ်ဘူးလား
ဖြစ်ပါရ
ဲ့ဗျာနားကကြားရင်လည်းဒိဋ္ဌိနဲ့ဖြစ်သွားတာဟုတ်ကဲ့မှန်ပ
ါ
ဝန်တာစရာသတင်းကြားလိုက်ရင်လည်းဘယ်မှာအရင်ခုံတော့
ယင်ထဲ
လုံးမှသွားပြီးအရင်ခုံတယ်ဟုတ်ကဲ့မှန်ပ
ါ
ဒီလိုထင်ရှားတဲ့အချက်ကလေးကိုကြည့်ပြီးတော့ရှင်မဘုရောသားကဟရိယဝုဒ္ဓလို့ဒီလိုသုံးခဲ့တာလည်းဖြစ်နိုင်တယ်။နောက်တနည်းကဟရိယဆိုတာစိတ်ကိုရည်ညွှန်းတာဝုဒ္ဓဆိုတာတရားမြည်ရာစိတ်ရဲ့မြည်ရာယုံလို့ဒီလိုဆိုလို့တယ်။မှန်ပ
ါ
ပါ။အဲ့တော့စိတ်ရဲ့မြည်ရာယုံဆိုတာနှလုံးသားနဲ့အုံနောက်နဲ့ဆက်နေတာ။ဆက်နေတော့ဘယ်နေရာပဲဖြစ်ဖြစ်စိတ်ပေါ်တဲ့နေရာကိုယေရှုပြောမယ်ဆိုလို့ရှိရင်နှလုံးသားနဲ့အုံနောက်တစ်ခုခုပဲမြတ်စွာဘုရားအလိုကတော့ဘာငရယ်လို့ဟောခဲ့ဘူးဟရိယဝုဒ္ဓကိုခုနကနှလုံးထဲမှာရှိတဲ့သွေးတလက်ဆောင်းအောင်ရှိတဲ့သွေးထဲမှာတည်နေတယ်လို့ဆိုတဲ့အထက်ကရာစကားအပြင်စဉ်းစားကြည့်မယ်ဆိုလို့ရှိရင်မြတ်စွာဘုရားကဝုဒ္ဓလို့တာမန်ဟောတယ်ဟရိယတရာကလည်းပဲစိတ်ကိုဟောတယ်ဆိုရင်ဟရိယဝုဒ္ဓဆိုတာစိတ်ရဲ့တရားယုံလို့ပေးဆောင်မိုင်းဆိုလို့ရှိရင်နှလုံးလည်းဖြစ်မယ်အုံနောက်လည်းဖြစ်နိုင်တယ်ဘယ်နေရာပဲစိတ်ပေါ်ပေါ်လို့ဘာဖြစ်လို့လဲဆိုလို့ရှိရင်ကြည့်ချစ်တယ်မုန်းတယ်ဆိုရင်နှလုံးသားထဲကဖြစ်တာ တစုံတစ်ခုခက်ခက်ခဲခဲကြံစီပြီးတော့တွေးတော့ကြတယ်ဆိုရင်လူတွေဘယ်ကိုကုတ်လုံးခေါင်းကုတ်တာလားဘိုင်းကုတ်တာလား
ခေါင်းကုတ်တာ
ပါဩတွေးပြီဆိုလို့ရှိရင်တော့ခေါင်းကိုတုံးချတာဖြစ်နေတယ်ဟုတ်ကဲ့လားမှန
်ပါလား
စားစားရရလူတွေကတွေးပြီးတော့နေလဲဆိုရင်တခါလဲမျက်မှောင်လေးကျုပ်ပြီးတော့ခေါင်းကုတ်ပြီးတော့စဉ်းစားဘယ်လိုလုပ်ရအောင်လို့ဘယ်လိုလုပ်ရအောင်လို့ဆိုအကြံဉာဏ်တွေကဘယ်အထွက်နေတာတော့အဲ့ကြောင့်ဟောအဲ့လိုပြောလို့ရှိရင်ဟရိယဝတ္ထုဟရိယဆိုတာစိတ်ဝတ္ထုဆိုတာတရားမြတ်စွာဘုရားကဒါကြောင့်များလားဒီဝတ္ထုလို့တမန်ဟောခဲ့တာများလားလို့တွေးတော့စရာရှိပေါ့နော်မှန
်ပါပါဘုရား
ရှင်မဘုရားကဝတ္ထုလို့ဟရိယဝတ္ထုလို့ဟရိယသရာထည့်လိုက်တာလည်းပဲမမှားဘူးလို့ပြောရမယ်။ဘာဖြစ်လို့လို့ဆိုစိတ်ရဲ့တရားလို့အဓိပ္ပာယ်ရနိုင်တယ်တတိယ။မှန်ပါပါဗျာ
။
ဟရိယဆိုတာစိတ်ဝတ္ထုဆိုတာတရားနှလုံးသားကိုရည်ညွှန်းတာမဟုတ်ဘူး။လူတွေမှာစိတ်အဖြစ်များတာကနှလုံးသားနဲ့အုံနောက်မှာ။ချစ်ထံမုန်းတာကြတော့နှလုံးသားတွေးတာကြံတာစီတာကြတော့အုံနောက်မှာ။ဟောဒီနှစ်ခုကြားမှာစัจ जा မှာဖြစ်နေကြတယ်လို့ဟုတ်ကဲ့
မှန်လား
ဗျဝန်တိုင်းဝန်နေခေါင်းကင်တာလားဘိုက်ကင်တာလား
ရှင်းပါဗ
ျရှင်းပတ်ကိုကင်တာဟုတ်လားရှင်းပတ်ကိုကင်တာနှလုံးကိုဖိတယ်လေမှန
်လားဗ
ျအဲ့ဒီနေရာကိုတော့ဖိတယ်ဝန်တာလို့ရှိတယ်ဟောစိတ်ညစ်လို့ဖြစ်ရင်ဘယ်ကုတ်တာတော့
ခေါင်းကုတ
်ခေါင်းကုတ်တာဆိုတော့ဒီဟရိယဝတ္ထုယုတ်ဆိုတာဟာစိတ်ဖြစ်ပေါ်တဲ့နေရာမှာတည်ရှိတယ်လို့ပြောမယ်ဆိုလို့ရှိရင်ဘုရားမြတ်စွာရဲ့လူလုံးကြနိုင်လောက်ဆရာရှိတယ်เนาะဘာဖြစ်လို့လို့ဆိုမြတ်စွာဘုရားကယံရူပံနေတာယအကျဉ်းယုတ်ကိုမြည်ပြုပြီးမနောဓာတ်တို့မနောဝိညာဏဓာတ်ဆိုတဲ့အသိစိတ်တွေပေါ်ရဲအဲ့ဒီယုတ်ဟာလို့ဒီလိုတာမန်ပဲဟောခဲ့တယ်ဘယ်နှမှာရှိတာတော့လို့ဆိုတာတော့ဟောခဲ့ဘူးဟုတ်ကဲ့မဟုတ်ခဲ့တဲ့အတွက်ကြောင့်စိတ်ဖြစ်နိုင်တဲ့နေရာတွေပေါ့စိတ်ဖြစ်နိုင်တဲ့နေရာတွေရှိတယ်လို့ဒီလိုပြောအဲ့နှလုံးသားထဲမှာတည်တဲ့သွေးထဲမှာလို့ဆိုတော့အတွေးခေါ်ရောက်လာတဲ့အခါကျတော့ဘာပြဿနာဖြစ်လာတော့ဆိုတော့လူတွေရဲ့ဒီနှလုံးကိုပြောင်းလဲပြီးတော့တတ်စင်နှလုံးဆက်တတ်တာလို့ဟုတ်လားနှလုံးကိုခွဲစိတ်ကုသလို့ဒီ heart transplantation လုပ်တာတွေလို့ကြတော့သွေးတောစရာတွေတစ်ခါဖြစ်လာပြန်သွေးတောစရာဖြစ်လာအဲ့လိုတွေးတောเสียဖြစ်လဲပဲခုနကသွေးထဲမှာတည်တာဆိုတော့နှလုံးလူထဲမှာရှိတဲ့သွေးကအဓိကကတော့သွေးပဲဟုတ်ကဲ့မှန်ပ
ါပါ
သွေးထဲမှာအရေအဝတ္ထုရှိတယ်ဆိုတော့သွေးရှိနေတယ်ညလူကတော့အသက်ရှင်နေဥမာပဲစိတ်လည်းဖြစ်နေဥမာပဲသွေးမရှိတော့ရင်တော့မရတော့ဘောเนาะအေးဒါကြောင့်မလို့ဘယ်နေရာမှာပဲဖြစ်ဖြစ်အများသိတာတဲ့စကလုံးနဲ့ပြောမယ်ဆိုလို့ရှိရင်ချစ်ထံမဟုတ်တာနှလုံးသားเนาะတွေးတာကြံတာကအုံတော့အဲ့ဒီနှစ်ခုကြားမှာစိတ်တရားဖြစ်ကြတယ်လို့ဒီလိုပြောလို့ရှိရင်တော့ဒီကနေ့ခေတ်အာလုံလက်ခံနိုင်တဲ့အနေအထားရှိနေတယ်လက်တွေ့နဲ့เนาะဟုတ်ပါဘူး။ဒါပြလို့လို့ဆိုမြတ်စွာဘုရားဟောထားခဲ့တယ်ဆိုရင်တော့တည်တည်ချာချာဟောထားခဲ့ရင်တော့ဘာမှစဉ်းစားစရာမလိုဘူး။မြတ်စွာဘုရားကဟရိယဝတ္ထုယုတ်ကိုမဟောခဲ့ဘူးတည်းရဲ့ပထမဝတ္ထုလို့ဟောခဲ့တယ်၊ယံရူပံလို့ဟောခဲ့တယ်ဒါပဲရှိတယ်เนาะ
လာ
တော့စိတ်ရဖြစ်ရပညာရုပ်ဆိုတာလိုအပ်နေတယ်အေးကောင်းပြီဟရိယဝတ္ထုရုပ်ဆိုတာလည်းပဲဒီစိတ်အချို့ရမြည်ရအနေနဲ့လူရဲ့တဏ္ဍာရှိနေတယ်ဒါကလည်းဘယ်သူကဖန်တီးပေးတာလို့ဆိုကံကဖန်တီးပေးတာသူလည်းပဲအ ਨੇ ဆုံးရုပ်10ခုရဲ့အပေါင်းပဲ unity of 10 10ခုရှိရစီဝိဒယုတ်အပါဝင်ဖြစ်တဲ့ကိုယ်ခုကိုအခြေခံပြီးတော့ဟရိယဝတ္ထုယုတ်တစ်ခုထည့်လိုက်တော့ဝတ္ထုတတကဟာလားရုပ်ဆက်ခုပေါင်းဖြစ်ပြန်တယ်တခုတည်းကိုမနေဘူးအာလုံးစုပြီးတော့နေတယ်ကံ့ကြောင့်ဖြစ်တဲ့ယုတ်တွေဟာ10ခု10ခုစုပြီးတော့နေတယ်လို့ဒီလိုပါဒါကခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့နေတဲ့အရာကိုပြောတယ်အဲ့တော့ပေါင်းလိုက်တော့ခန္ဓာကပြောတဲ့ဒီကအခြေခံရုပ်တရားတွေရဲ့အစုအဝေးဖြစ်တဲ့၈ခုဇီဝိတာထပ်ထည့်လိုက်တော့၉ခုအမျိုးသားတွေမှာပုံပါဝါအမျိုးသမီးတွေမှာအဋ္ဌိပါဝါ။နောက်ဟရိယဟောထည့်လိုက်။နောက်တစ်ခုဘာလာတော့ဆိုလို့ရှိရင်တက်ရှိတ္တဝါတွေမှာထူးခြားတဲ့ရုပ်ကလေးတွေပေါ်လာတယ်။ကံကြောင့်ပေါ်လာတယ်။က ခန့်ကြောင်ဖြစ်တဲ့ယုတ်တိကဘာလို့ဆိုရင်သက္ခုပတ္တာရယုတ်မျက်စိသက္ခုပတ္တာရဆိုတာပတ္တာရဆိုတာကြီးနေတယ်ဆိုတဲ့အဓိပ္ပာယ်ရမျက်လုံးကလေးရဲ့အကြည်ဓာတ်နဲ့ဒီခန္ဓာကိုယ်ရဲ့အကြည်ဓာတ်နဲ့မတူဘူးဟုတ်လားကြည်တယ်ဆိုတာအာယုံကိုဖမ်းယူနိုင်တဲ့ဆွမ်းရည်တက်တိကိုပြောတယ
်
။အပြင်ဘက်ကအဆင်းအာယုံတွေကိုဖမ်းယူနိုင်တဲ့မှန်ကလေးလိုကြီးနေတာမျက်လုံး။နားလည်းအဲ့လိုအကြည်လိုပဲခေါ်တယ်။သို့သော်အင်္ဂလိပ်လိုပြန်တဲ့အခါကျတော့ sensitive လို့ပြန်တယ် sense organ sensitive eye တလို့ပြန်တယ်။ပါဠိလိုတော့သက္ခုပတ္တာရယုတ်ပတ္တာရယုတ်ဟာလူတွေမှာ၅ခုရှိတယ်ပတာရယုတ်ဆိုဒီမှာပြင်ပကအာယုန်တွေကိုဖမ်းယူနိုင်တဲ့ဆွမ်းရည်တက်တွေရှိတဲ့ကံကပေးထားတဲ့ယုတ်၅မျိုးလို့ပြောတာအကြမ်းပြပြောမယ်ဆိုလို့ရှိရင်မျက်စိရယ်နားရယ်နှာခေါင်းရယ်လျှာရယ်ကိုယ်ရယ်ဟုတ်ကဲ့ကိုယ်ဆိုတာကတော့ဘယ်နေရာထိထိသိတဲ့နေရာထိရင်သိတဲ့အာယုံကိုဖမ်းယူနိုင်တဲ့သဘာဝပြောတာနော်မှန
်ပါဗျာ
အာလုံးကိုပတာရယုတ်လို့ခေါ်တယ်ဘာဖြစ်လို့ပတာရယုတ်ဆိုရင်အာယုံတွေကိုရယူနိုင်တဲ့စွမ်းရည်တည်းရှိလို့အာယုံတွေကိုယူနိုင်တယ်အဆင်းအာယုံကိုမျက်စိကယူတယ်ဖမ်းယူနိုင်တယ်အသံအာယုံကိုနားကဖမ်းယူတယ်အနတ်အာယုံကိုနှာခေါင်းကဖမ်းယူတယ်ရတာအာယုံကိုလျှာကဖမ်းယူတယ်ခန္ဓာကိုယ်ကထိလို့ထိပ်အာယုန်တွေကိုကာယပတာရကဖမ်းယူတယ်လို့ဟောပတာရယုတ်ငါ့ကိုစဉ်းစားကြည့်တယ်မှာလူတွေမှာပြင်ပနဲ့ဆက်တွေ့စရာအဲ့ဒီယုတ်ငါ့ကူတာမပါလို့ရှိရင်လူဘဝဘယ်လိုနေပါအဆက်တွေတွေပြတ်မနေဘူးလား
နေပါ
ပါခင်ဗျာပြင်ပကဟာလည်းဘာမှမမြင်ရဘူးအတန်လည်းဘာမှကြားရမှာမဟုတ်ဘူးအနံလည်းဘာမှမရဘူးအရတာလည်းသိမှာမဟုတ်ဘူးထိလည်းသိမှာမဟုတ်ဘူးအဲ့နဲ့တူလို့ဆိုလို့ရှိရင်ရုပ်တုကြီးနဲ့တူနေပါလား
တူနေပါလေ
အဲ့ဒါတွေမပိုင်ရုပ်တုကြီးနဲ့ပဲတူနေမှာပဲပရိစ္ဆေသဘောဥပမာကြီးလေးပြဆွာပြနာမရူပပစ္စယသတာယတဏ္ဏစတာပြောတာဆက်သွယ်စရာအင်္ဂါရက်တွေလူတွေမှာပေါ်လာတယ်အဲ့ဒါတွေကပတာရယုတ်၅ခုဒီပတာရယုတ်၅ခုသည်ကံကြောင့်သာဖြစ်တယ်သက္ခုပတ္တာရသောတပတ္တာရကာဏပတ္တာရဇိဝပတ္တာရကာယပတ္တာရလို့ဟောအကြည်ယုတ်၅မျိုးအကြည်ဆိုတာမှန်လို့ကြီးနေလို့အကြည်ပြောတာမဟုတ်ဘူးအာယုံကိုရယူနိုင်တဲ့ဆိုင်တတ္တိရှိတာကြည့်ပါလားတယ်လီဗီရှင်းကြည့်ကြတော့ဘာတတ်ထားကြလဲခုဒီမှာငငညာအားကြီးခြင်းဆက်လောင်းနေကြအဲ့ဒီကဖမ်းပေးတာပဲဒီဒီပြင်ဒုချောင်းထောင်ထားလို့ရပါ့မလား ရပါဗျာရဘူးเนาะသူ့အတည်းသူ့မှာဖမ်းလို့ရတယ်ထို့တူပဲမျက်စိကမှအဆင်းအာယုံကိုမြင်တာနားကမှအသံအာယုံကိုကြားတာသူ့အတည်းသူလူခန္ဓာကိုယ်မှာလည်းပဲဖမ်းဖို့ပြင်ပကအာယုံတွေနဲ့ဆက်တွယ်ဖို့ဖမ်းယူဖို့အင်္ဂါရက်တွေပေါ်နေတယ်အဲ့ဒါကဒါလည်းပဲယုတ်တရားလို့ခေါ်တယ်ဟုတ်ကဲ့လားအဲ့တော့ယုတ်တရားပေါင်းမှာကြံတွက်ကြည့်လိုက်လို့ရှင်ဘယ်လောက်ရှိသွားဘူးလို့အားလုံးအခြေခံကရှိရုပ်အဲ့ဒီရှိရုပ်ထဲမှာဇိဝိတထည့်ရင်ကိုယ်ရောနော်အဋ္ဌိဘာဝဘုံဘာဝထည့်လိုက်21ခုနော်နောက်တစ်ခါခရယာထည့်လိုက်21ခုနောက်ပြီးတော့သက္ခုပတ္တာရသောတပတ္တာရကာဏပတ္တာရဇီဝပတ္တာရကာယပတ္တာရထည့်လိုက်လို့ရှိရင်ဘယ်လောက်ရှိလဲ18ခုရှိသွားပြီဒါရုပ်အစစ်18ခုအဲ့ဒီထဲမှာဘာလုံးနေတော့လို့ဆိုဘာမပြောသေးတာတော့ဆိုတတ္ထဆိုတဲ့ယုတ်ကလေးတစ်ခုမပြောအပ်သေးဘူးဘာဖြစ်လို့မပြောတာတော့ဆိုဒီတတ္ထဆိုတဲ့ယုတ်ကလေးကစိတ်ကြောင့်ဥထုကြောင့်သာဖြစ်တာကံ့ကြောင့်ဖြစ်တဲ့အထင်မှာမပါဟုတ်ကဲ့အတန်ဆိုတဲ့ယုတ်ကလေးကစိတ်ကြောင့်ဖြစ်တယ်ဥရုကြောင့်ဖြစ်တယ်ကံကြောင့်မဖြစ်ဘူးဒါကြောင့်မလို့အထက်ကလယုတ်၈ခုထဲမှာခွဲဝေလို့မရတဲ့၈ခုထဲမှာသူကမပါဘူး မပါဘူးဘာဖြစ်လို့လဲဆိုတော့စိတ်တို့ဥရုရုဆိုတာပစ္စုပန်အကြောင်းတရားကံကအတိတ်အကြောင်းတရားမှန
်လား
စိတ်ဆိုတာအခု90ရှိနေတဲ့စိတ်ကိုပြောတာဥတုဆိုတာလည်းအခုကြုံတွေ့နေတဲ့ဥရုကိုပြောတာဒါတွေကပစ္စုပန်အကြောင်းတရားတွေဖြစ်သောကြောင့်သူ့ကိုမထည့်ဘောသူ့ထည့်လိုက်သူလည်းစိတ်ကြောင့်ဖြစ်တာဥရုကြောင့်ဖြစ်တာဆိုတော့တတထက်လိုက်မယ်ဆိုရင်ရုပ်ကောင်းမလို့ဖြစ်သွားဆက်ရှိခုဆက်ရှိခုတဲ့အဲ့ဒီဆက်ရှိခုကိုတဘာဝရုပ်တကယ်ရုပ်အစ်စ်ပါလို့ဒီလိုဟောတာရုပ်အစ်စ်ဟာအဲ့ဒီဆက်ရှိခုပဲရှိတယ်ဝိပဿနာကမ္မထာတရားအထုံးလို့ရှင်အဲ့ဒီဆက်ရှိခုတဲကတခုကိုအထုံးအောင်ဆက်ရှိခုဟာဝိပဿနာရဲ့အာရုံဖြစ်တယ်ယုံ28ခုလို့ကြားဥပါတယ်ဘယ်နှစ်ကြောင့်28ခုတင်ပဲယုံအစ်ဖြစ်ရတော့ဆိုကျန်တာတွေကဆင့်ပွားထားတဲ့ယုတ်တွေယုတ်အစ်မဟုတ်ဘူးတဲ့ဒီယုတ်တွေကသဘာဝယုတ်လို့လည်းခေါ်တယ်နိဗ္ဗာန်ဆိုင်ရာအကြောင်းတရားတွေကထုတ်လုပ်ထားတဲ့ယုတ်တွေလို့လည်းခေါ်တယ်မှန်ပါဗျာအဲ့ဒီယုတ်တွေကသာလေယုတ်အစ်တဲ့ဒါဖြင့်ကံတက်တက်နဲ့ရနိုင်တဲ့ယုတ်တွေကဘယ်ယုတ်တွေလို့မေးလို့ရှိရင်ခုနကပြောတယ်ပတာရယုံ၅ခုဆိုတာကံတက်တယ်ဥဒုကြောင့်ရစီမဖြစ်နိုင်ဘူးเนาะစက္ကူပတာရယုံမရနိုင်ဘူးအာဟာရကြောင့်ပတာရယုံမရနိုင်ဘူးစိတ်ကြောင့်ပတာရယုံမရနိုင်ဘူးရနိုင်လို့ရှိရင်စားအကောင်းစားလာအကောင်းလေးတွေစားနိုင်မယ်ရာသီဥဒုကောင်းမယ်ဆိုရင်မျက်လုံးတွေတစ်လုံးပြီးတစ်လုံးထပ်ပေါ်နေမှာပေါ့เนาะအဲ့တော့ကံကြောင့်သာလည်းရနိုင်တာတူပါဒီဟာကကံကြောင့်တက်တဲ့ဖြစ်တယ်ပတာရယုံ၅ခုဆိုကံကြောင့်တက်တဲ့ဖြစ်တယ်ဒါကြောင့်မလို့ပျက်စီးသွားရင်အစားထိုးလို့မရဘူးဟုတ
်လား
ပျက်စီးသွားရင်အစားထိုးလို့မရဘူးမျက်စီကုလို့ရတယ်ဆိုတာတဘာဝမပျက်စီးသေးရင်သာကုလို့ရတယ်အကယ်၍ artificial မျက်လုံးနဲ့လူတွေလုံးလို့ရလာပြီလို့ဆိုရင်တော့ဒါကံကြောင့်မဟုတ်ဘူးကံကြောင့်ကြီးမဟုတ်ဘူးလို့ပြောစရာရှိနိုင်တယ်ပေါ့သို့တော့ခဏထိအောင်မြင်မှုမရှိသေးပါဘူးအဲ့တော့ကံတက်တဲ့ကြောင့်ဖြစ်တယ်လို့ပဲဒီလိုအမိမကျမ်းစာတွေမှာဆိုတယ်နောက်တစ်ခုဇီဝိတယုတ်ဆိုတဲ့ခန္ဓာကိုယ်ထိမ့်သိမ့်ဆောင်ရှောက်တဲ့ကမ္မဇယုတ်တွေကိုဆောင်ရှောက်မှုပေးတဲ့ယုတ်လေးဟာလည်းပဲကံကြောင့်ပဲဖြစ်တယ်တပြိုင်ဟာကြောင့်မဖြစ်ဘူးပတာရေယုတ်၅ခုဇီဝိတယုတ်တစ်ခုနောက်ပြီးတော့အဋ္ဌိဘာဝ၃ဘာဝဖီမနီနတီမက်ဆေ့ဂျူလီနတီအဲ့ဒီယုတ်တွေကလည်းကံကြောင့်တက်တဲ့ဖြစ်တယ်နောက်ပြီးတော့ဟရယစိတ်ရတရားရုပ်ဆိုတာလေကံ့ကြောင့်တက်တက်ဖြစ်တယ်။ပေါင်းလိုက်တဲ့အခါကျတော့ရုပ်ကိုယ်ကိုနော်ပတာရယ၅ခုရဲ့ဇီဝိတရဲ့အဋ္ဌိဘာဝပုံဘာဝဟရယ။ဟောဒီယုံ၅ခုကကံ့ကြောင့်ပဲဖြစ်တယ်တခြားအကြောင်းကြောင့်မဖြစ်ဘူးတဲ့။အဲဒါကြောင့်မို့ဧကံကမ္မဇယုံကိုပြောတာနော်။အကြောင်းအနေနဲ့ပြောလိုက်ပါစို့။နောက်တစ်ခုကဒီထဲမှာခန္ဓာကအတန်ဆိုတာအထက်ကလရုပ်ရှိခုဖွဲ့စည်းတဲ့အထဲမှာအတန်ကိုထည့်ဖွဲ့စည်းမထားဘူးဖွဲ့စည်းထားရင်အများရန်ကြားနေမှာပေါ့မကြားပေဘူးလားအများရန်စူးနေမှာပဲဟုတ်ကဲ့လားအတန်ဆိုတာအမြဲပေါ်နေတာဟုတ်ကဲ့လ
ား
ဟုတ်ပါဘူးမဟုတ်ဘူးပစ္စုပန်အကြောင်းတစ်ခုနဲ့မှပေါ်လာတာစဉ်းစားကြည့်လိုက်ပေါ့ညမာလူမျိုးတွေရင်းနှီးနေတဲ့စောင်းမှချီပေါ့စောင်းထဲမှာအတန်တွေရှိသလား
ရ
ှိပါဘူးရှိဘူးเนาะစောင်းအိုးရယ်စောင်းကျိုးရယ်တီးတဲ့လက်ရယ်ပေါင်းလိုက်တဲ့အခါကျတော့မှအတန်ထွက်လာတာလေမှန
်လား
ပစ္စုပန်အကြောင်းရောက်အတန်ထွက်လာအဲ့ဒါကြောင့်မလို့အတန်ဆိုတာပစ္စုပန်အကြောင်းတရားကိုငဲပြီးတော့ဖြစ်ပေါ်လာတာဖြစ်တော့ရောက်အချိန်ခံရုပ်တွေထဲမှာထည့်မထားဘူးဘုန်းကြီးတို့ဂျာမနီနိုင်ငံသွားပြီးတော့ဝိရမသင်္นานပို့ချတဲ့အခါသင်္นานတက်တဲ့ဂျာမန်တယောက်ကဒီအတန်အကြောင်းကိုလူမေးတယ်ဒီရုပ်ရှိခုထဲမှာဘာဖြစ်လို့အတန်မပါတာလို့နဲ့အဆင်းလို့အနံ့လို့အရသာလို့ပါတယ်ပေါ့ဘာဖြစ်လို့အတန်မပါတာလဲအတန်လည်းဖြစ်နိုင်တယ်မဟုတ်လားလို့ဆိုဘုန်းကြီးကခုနဥပမာနဲ့ပြောပြတယ်မင်းတို့ဆီကဂီတာရှိတယ်ဂီတာထဲမှာအတန်ရှိတာမရှိဘူးမရှိရင်ဒီအတန်ကငေါ်ဖွဲ့စည်းထားတာမဟုတ်ဘူးဆံရအကြောင်းကြောင့်ဖြစ်တယ်သူကဘာဘာလို့သွားပြီးတော့သူကဟို ရောထွေးသွားတော့ဆိုတော့အတန်းကို recorder တို့ဟုတ်လားဒီမှတ်တမ်းတင်ထားလို့ရတယ်ဟုတ်ခုခေတ်ပြောတဲ့ MP3 တို့ MP4 တို့နဲ့ဖန်ထားလို့ရှိရင်အတန်းကရနေတာဟုတ်ရနေတော့အေးဟုတ်တယ်အဲ့ဒါကအတန်းဖြစ်လာပြီးတဲ့နောက်တော့ဖန်ထားလို့ရတယ်ဒါပေမဲ့လို့မဖြစ်ခင်ကအတန်းကဘယ်နှနေတယ်ဆိုတာမရှိဘူးဟုတ်ကဲ့ဘယ်နေရာမှာအတန်းရှိနေတယ်ဆိုတာကြည့်လေမိချက်ဘူးဥပမာပဲကြည့်အောင်ပေါ့မိရှိနေရလားမိချက်ဘူးတွေမှာ
ရှိပါဘူး
မရှိဘူးအเจ้าညောင်ဖြစ်လာအတန်းဆိုတာလဲထို့အတူပဲဘယ်နေရာမှာအောင်းနေတာလည်းလုံးမရှိဘူးသို့တော့ဆိုင်ရဆိုင်ရအเจ้าတရားတွေညင်ညွတ်ပေါ်လာတဲ့သဘောပဲရှိနေဒီတက်ကြမလို့ဒီတတ်တာခုနအဆင်းတို့ဘာလို့လဲမတူဘူးလို့ तू ကရှိနေတဲ့အရာမဟုတ်ဘူးလို့ဖြစ်လာတဲ့အရာပဲဖြစ်တယ်အတ္တမယရှိခုတွေကတော့ရှိနေတဲ့အရာတွေဒါတွေအရာခတ်သိမ်းနေမှာသူတို့က remain ဖြစ်တည်ရှိနေကြအတန်ကအဲ့လို remain ဖြစ်တာမဟုတ်ဘူးဆိုင်ရအကြောင်းတစ်ခုနဲ့ပေါင်းလိုက်တဲ့အခါမှာပေါ်လာတယ်ဟာနောက်ပိုင်းတော့သူကသဘောပေါက်သွားပြီတော့နောက်ဗာမေးကောင်းမှမမေးတော့အဲ့လိုတတ္တယုတ်ကလေးဆိုတာတတ္တောစိတ်တောတုဇောလို့ဆိုတဲ့အတိုင်းစိတ်ဥဒုကြောင့်ဖြစ်တာเนาะ
ဟုတ်လား
အေးပေါင်းလိုက်တဲ့အခါကျတော့ဟောဒီယုတ်ဆက်ရှိခုကိုနိဗ္ဗာန်ယုတ်လို့ခေါ်တယ်။ဘာကြောင့်လို့ဆိုင်ရာအကြောင်းတရားတွေကထုတ်လုပ်တဲ့ယုတ်ဖြစ်သောကြောင့်နိဗ္ဗာန်ယုတ်လို့ခေါ်တယ်။အဲ့ဒီနိဗ္ဗာန်ယုတ်ဆိုတဲ့ယုတ်ကလာနေတဘာဝယုတ်တကယ်ယုတ်အစစ်လို့ဆိုလို့တယ်။ဒါပြည့်ယုတ်28ခု28ခုသာယုတ်စစ်ဆိုတော့ကြံတဲ့10ခုကဘာတွေတုံးလို့မေးစရာရှိတယ်။သူတို့တော့တိတ်ချက်ပြီးတော့မပြောတော့ဘူးเนาะ။ဘာဖြစ်လို့လဲဆိုဝိပဿနာဉာဏ်နဲ့ရှုမြင်သုံးသပ်ဖို့ရတာတော့ဒီ session ခုပဲ။ကျန်တာကကြည့် class လေးတွေ class လေးတွေဈာထဲမှာဈာလေးဆိုတာမရှိဘူးလား။ရ
ှိပါဘူး
။ဘယ်လိုဝဲထိနေနေဆိုပါစို့ပဲစီကလေးတွေဖန်ဘူးထဲမှာထည့်ထားလိုက်။တစီနဲ့တစီထိနေတယ်လို့ပြောပေမဲ့လို့အဲ့ဒီအစီနှစ်ခုကပုတ်ကပ်ပြီးတော့တခုတည်းဖြစ်မသွားတာကိုထောက်လို့ရှိရင်သူတို့နှစ်ခုကြားမှာလူမျက်စိနဲ့မမြင်နိုင်တဲ့ space လေးတွေဈာလေးတွေရှိတယ်ဆိုတော့မသိတာဘူး။သိတ
ာ
ပါဗျာ။အေးလူတွေဝတ်နေတဲ့အထယ်လဲကြည့်လေ။ခြေချောင်းလေးတွေကသူကသူတသန့်စီတသန့်စီနေတာ။အဲ့ဒီလူတသန့်စီတသန့်စီနေနိုင်တာကိုကဈာထဲမှာဈာလေးတွေရှိတယ်ဆိုတာပြောတာ။အဲ့ဒါကိုအာကာသယုတ်လို့ခေါ်တယ်နော်။ဟုတ
်လား။
ဟုတ်ရည်ယုတ်ကလတ်တစ်ခုနဲ့တစ်ခုကြားဆဲလေးတစ်ခု group တစ်ခု group တစ်ခုကြားပေါ့လေယုတ်အစုကလေးတွေအစုကလေးတွေကံစားယုတ်ဆိုရင်10ခုအစုနော်စေတစာယုတ်ဆိုလို့ရှိရင်အခြေခံ10ခုအစုဘုဒ္ဓစာယုတ်ဆိုရင်လည်းအခြေခံ10ခုအစုအာဟာရယုတ်ဆိုလို့ရှိရင်အခြေခံ10ခုအစုကံစားယုတ်မှာအခြေခံ9ခုအစုနဲ့10ခုအစုအဲ့ဒီယုတ်တစုနဲ့တစုကြားထဲမှာဒီကြားလေးတွေရှိတယ်အဲ့ဒီဈာခံလေးတွေကိုအာကာသယုတ်လို့ခေါ်တယ်။ဟုတ်ပ
ါ
ဘူး။ပြိစေရယုတ်လို့လည်းခေါ်တယ်။ပိုင်းခြားတဲ့ယုတ်တွေ။နော်။ဟုတ်ပါဘူ
း
။အဲ့ဒါကတစ်ခု။နောက်ပြီးတော့ကြည့်တယ်။လူတွေဟာဒီယုတ်ခန္ဓာကိုယ်ကြီးမှာတယောက်နဲ့တယောက်ဆက်သွယ်တဲ့အခါမှာဉာဏ်နဲ့လူတယောက်ကိုသိနိုင်အောင်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုတွေ activity တွေခန္ဓာကိုယ်ရဲ့လှုပ်ရှားမှုတွေအမူအရာတွေမရှိဘူးလား
ရှိပါဘူး
အေးလူတယောက်ကိုလာစေခြင်းလို့ရှိရင်လဲရပြတာလို့ sign language လို့ဆိုပါစို့လူတွေအသုံးပြုနေတဲ့ sign language ဟာလားလက်ညှိုးလေးထောင်ပြီးပါးစပ်ပိတ်ရင်စကားမပြောနဲ့လို့ပြောတာသို့မဟုတ်တိုးတိုးလို့ပြောတာနော်ဟ
ုတ်လား
ပါအဲ့ဒါလို့ sign language တွေကိုဒါကာယဝိညာဉ်လို့ခေါ်တာအဲ့ဒါလေယုတ်နဲ့ပတ်သက်နေသည့်အတွက်ကြောင့်ယုတ်လို့တတ်မှတ်လိုက်တာတကယ်တော့ယုတ်မဟုတ်ဘူးခုနက18ခုကိုပဲစွဲပြီးတော့သူ့ကိုယုတ်တစ်ခုလို့ခေါ်လိုက်တာဟုတ်ကဲ့လားမှန်ပ
ါ
ကလစီတစ်ခုတစ်ခုကြားက space လေးကိုယုတ်တစ်ခုခေါ်တယ်လို့ပဲဒီယုတ်ရဲ့လှုပ်ရှားမှုဒီအမှုရားလေးကိုလည်းပဲယုတ်လို့ခေါ်လိုက်တာလူရဲ့ပုံပန်တနာမျိုးမျိုးလောက်ပြတာတွေမှန်တယ်ညာ sign language တွေမှန်တယ်ညာဒါကာယဝိညာဉ်တစ်ဖက်သားကိုသူ့ရဲ့လွယ်ဆန္ဒကိုသိစေတဲ့ယုတ်ဝိညာတိဆိုတာသိစေတဖက်သားကိုကိုယ့်ရဲ့ဆန္ဒကိုပေါ်ထုတ်တာ။အော်ဒါကကာယဝိညာဉ်။နောက်တစ်ခါကျတော့ပါဇက်ကနေပြီးတော့ထုတ်ပြီးတော့အတန်နဲ့တွဲဖက်ပြီးတော့ပြောတာကျတော့ဝစီဝိညာဉ်။ ဝစီဝိညာဉ်ကြတော့တတ္တယုံနဲ့အမြဲတွဲနေရတယ်အတ္တမဘာလို့လုံးလုံးသိမှာအတ္တမထွက်တဲ့လူဆိုဇက်ကလေးပဲလှုပ်တယ်ဟိုတယောက်ကနားမလည်ဘူးနော်အားပြောတာတော့မအားပြောတာတော့မေးနေရတယ်ဟုတ်ကဲ့မှန်ပါပ
ါ
အတ္တလေးနဲ့တွဲလိုက်မှဝစီဝိညာဉ်ယုံကထင်းထင်းရှားရှားရှိတယ်အဲ့ဒီဝစီဝိညာဉ်ဆိုတဲ့ဒီစကားပြောတဲ့ကိုလည်းပဲစကားပြောတဲ့ယုံကိုလည်းပဲရှုပ်လို့ဒီလိုတတ်မှတ်လိုက်တာအမှန်ကအတန်ရဲ့အမှုအရာနဲ့ဒူရီတိတဲ့စကလုံးကိုဖော်ထုတ်ပေးတာကိုပြောတာပဲသူကယုံတည်တန်းရည်လို့မဟုတ်ဘူးသို့တော့ယုံနဲ့ဆက်ဆက်ပြီးနေတဲ့အရာဖြစ်တော့ကြောင့်သူကလည်းယုံလို့တတ်မှတ်လိုက်တယ်ဘယ်နှခုရှိသွားလဲ၃ခုရှိသွားပြီနော်အေးတခါတည်းရန်တည်ဦးလူလေးကကောင်းစားရတောက်စရာလေးရလဲကောင်းတဲ့အခါကျတော့ခန္ဓာကိုယ်လေးကပေါ့ပါပါမရှိဘူးလားအေးအဲ့ဒါကိုလဘုတန်ယုံလို့တတ်မှတ်တယ်တခါတည်းရန်လူရဲ့ခန္ဓာကိုယ်ကဒီတင်းရှင်းနေမရှိဘူးအကြောအချင်းတွေပျော့ပြီးတော့နေလို့ထိုင်လို့ကောင်းတယ်မုဒ္ဒတာလို့တခါတခါလှုပ်လှုပ်ကြင်လို့ဟောလားအမောပန်းခံနိုင်တယ်ကာမညတာရုပ်တခါတည်းရန်ကြအမောခံနိုင်ဘူးလမ်းလေးလျှောက်ခံနေမောနေတယ်ဟုတ်ကဲ့ဟုတ်ပါဘူးရုပ်ကယာတိဝုဒ္ဓတို့စိတ်အခြေအနေတို့တခါတခါယာတိဝုဒ္ဓတို့ကောင်းတယ်အာရတွေလည်းကောင်းတယ်စိတ်ညစ်နေတဲ့အခါမှာလည်းအဲ့လိုမျိုးဖြစ်တတ်တယ်ဟုတ်ကဲ့အဲ့တော့ဒီဟာတွေကပစ္စုပန်အကြောင်းစိတ်အခြေအနေရခန္ဓာကိုယ်ပေါ်ွားတာရှိတယ်စိတ်အခြေအနေရခန္ဓာကိုယ်လေးလံသွားတာရှိတယ်အဲ့ဒါတွေကိုလည်းပဲရုပ်ရဲ့အနေအထားတွေဖြစ်သောကြောင့်ရုပ်ရဲ့ပြောင်းလဲနေတဲ့သဘာဝတွေဖြစ်သောကြောင့်သူတို့ကိုလည်းပဲရုပ်လို့တတ်မှတ်လိုက်တယ်ရုပ်လို့ပဲခေါ်လိုက်တယ်တကယ်တော့သုဒ္ဓရုပ်ဆိုတာတသက်ရှိရလားဆိုမရှိဘူးဒီ18ခုရဲ့ပေါ်ပါသွားတာဒီ18ခုရဲ့နုညံ့သွားတာဒီ18ခုရဲ့လုံနိုင်စွာရှိသွားတာကိုပြောတာဟုတ်ကဲ့ဒီ3ခုထည့်လိုက်တော့ဘယ်နှခုဖြစ်သွားလဲ6ခုဖြစ်သွားပြီအဲ့ဒီထဲမှာဒီယုတ်တည်ရဲ့တွင်မြင်လက္ခဏာ4မျိုးထပ်ထည့်လိုက်ပါတော့ဆိုရင်ယုတ်တည်ဟာစတင်လာတဲ့အချိန်ရှိတယ်ဥပစယဆက်လက်ပြီးတော့ဖြစ်ပေါ်နေတဲ့အချိန်ရှိတယ်တန်တတိအမင်းရင်ညွတ်သွားတဲ့အချိန်ပိုင်းရင့်လာတဲ့အချိန်ပိုင်းရှိတယ်ဇရတာပြတ်သွားတဲ့အချိန်ပိုင်းလေးရှိတယ်အာနိစာတာဟောစိတ်ကြတော့ဥပတ္ထိပင်၃မျိုးတည်းပဲရုပ်ကြတော့ဖြစ်တာနည်းနည်းလေးအချိန်ယူတာမို့စပြီးတော့ဖြစ်တာကိုတန်တတိဆက်လက်ပြီးတော့ဖြစ်ပေါ်နေတာကိုအဲစဖြစ်တာကိုဥပစယဆက်လက်ပြီးဖြစ်နေတာကိုတန်တတိရင့်ညွတ်သွားတာကိုဇရတာပြစည်းသွားတာကိုအာနိစာတာအဲ့ဒါကရုပ်ရဲ့တွင်ပြင်လက္ခဏာ4မျိုးပဲအဲ့ဒီ4မျိုးနဲ့ခုနက6ခုနဲ့ပေါင်းလိုက်တော့10ခုဒါကလည်းရုပ်ရဲ့လို့မဟုတ်ဘူးရုပ်ရဲ့အခြေအနေတွေကိုဖော်ပြတာရုပ်ရဲ့လက္ခဏာတွေကိုပြောတာရုပ်ရဲ့လက္ခဏာကိုရုပ်ထဲထည့်လိုက်တယ်ပေါ့ဒါရုပ်နဲ့တွဲနေလို့ဒီလိုပေါ့လေကြည့်လေရေယူကစားမှာဆိုလို့ရှိရင်ရေကြီးယူလို့ရမလားခွက်နဲ့ယူရသလား
ခွက်နဲ့ယူရပါ
အဲအဲ့လိုပဲတောင်းတာတော့ရေပဲခွက်ပါသွားဟိုလူခေါ်ကြသားဆိုရင်အင်ကြီးပစိုးတွေမပါဘူးပါပါဘူ
း
ပါလေခေါ်တာလူခေါ်တာအင်ကြီးတွေလုံကြီးတွေခေါ်တာမဟုတ်ဘူးเนาะမှန်ပါပါအေးအဲ့လိုလိုပဲဒီဆက်ကူးကိုရုပ်လို့ပြောလိုက်တာနဲ့သူတို့ကပါလာသည့်အတွက်ကြောင့်သူတို့ကိုရုပ်လို့သတ်မှတ်တယ်ဟောကြည့်လိုက်တော့ရုပ်ပေါင်း28ခုဖြစ်သွားပြီเนาะကောင်းပြီဒီ28ခုကိုကံဒီဟူသောအကြောင်းကြောင့်ဖြစ်နေတာက6ခုစိတ်နဲ့ဥဒ္ဓုနှမျိုးကြောင့်ဖြစ်တာကအတန်ဟာစိတ်နဲ့ဥဒ္ဓုနှမျိုးကြောင့်ဖြစ်တယ်ခန္ဓာကပေါ်ပါတာတို့နုညံ့တာတို့ဒီအခြေအနေအလုတ်ကလုံးလို့ရတာတို့ဆိုတဲ့ဒါတွေကစိတ်ကြောင့်လည်းဖြစ်တယ်ဥဒ္ဓုကြောင့်လည်းဖြစ်တယ်အာရကြောင့်လည်းဖြစ်တယ်ကာယဝိညာဉ်ဝစီဝိညာဉ်တို့ကြောင့်လည်းစိတ်ကြောင့်တတ်တတ်ဖြစ်တယ်ဒီပါဆိုင်လန်ဂွေ့ဂျ်ဆိုတာစိတ်ကြောင့်လည်းတတ်တတ်ဖြစ်တယ်စကားပြောတာလည်းစိတ်ကြောင့်ပဲတတ်တတ်ဖြစ်တယ်เนาะ
ဟုတ်ပ
ါဘူးဥရုကြောင့်တတ်တတ်ဖြစ်တဲ့ရုပ်ရည်လို့မရှိဘူးစိတ်ကြောင့်တတ်တတ်ဖြစ်တဲ့ရုပ်ကကာယဝိညာဉ်နဲ့ဝစီဝိညာဉ်ဥရုစိတ်ဥရုနှမျိုးကြောင့်ဖြစ်တာကတတ္တအတန်ယုံကံစိတ်ဥဒုစိတ်ဥဒုအာဟာရအကြောင်း၃မျိုးကြောင့်ဖြစ်တာကလဟုတာမူရုတာကာမညာတာ၃ခုအကြောင်း၄မျိုးလုံးကြောင့်ဖြစ်တာကတော့ခုနက၈ခုကံဒီဟူသောအကြောင်းကြောင့်ဖြစ်တာကတော့ငါ6ခုဟုတ်ကဲ့ကံတက်တဲ့ကြောင့်ဖြစ်တာကပတာရယုတ်5ခုရဲ့အဋ္ဌိဘာဝ၊ဘုံဘာဝ၊ဟရယ၊စီဝိတ္တ အဲ့ဒီကိုကတော့ကန်တက်တယ်လို့ပြောလို့မရ
ဟုတ်လား
ယုတ်တရားတွေဒီလိုဖြစ်တာတဲ့ကဲကောင်းပြီယုတ်တရားတွေဟာဘယ်ချိန်ကစဖြစ်လာတယ်လဲဆိုတာလေးကိုနည်းနည်းကြည့်အောင်လူသားတစ်ယောက်အနေနဲ့ပြောမယ်လူသားတစ်ယောက်ရဲ့တတိယဘဝကနေစပြီးတော့ပြောကြမယ်ဆိုလို့ရှင် embryonic stage လို့ခေါ် embryonic stage ကလလရေကြီးကစအမြဲတမ်းသိငယ်တဲ့အဆက်ကလေးအပေါက်ကလေးမှာလူရဲ့ယုံနဲ့နာဒီနှခုစတဲ့မှာနန္တရားနဲ့ပရိသရေစိတ်ကလေးနဲ့ကံ့ကြောင်ဖြစ်တဲ့ယုံသုံးခုနဲ့အခြေပြုလာတယ်အဲ့တော့လူမှာတော့ဒီဝေဖွားပုံလေးနီးကားတော့အကျယ်မပြောတော့ဘူးအဲ့ဒါပြောရင်ပြီးမှာမဟုတ်တော့ဘူးအချင်းချုပ်လေးတော့ပြောမယ်เนาะဟု
တ
်ပါတယ်တတဝတဥ္ခာဝေဖွာလာဘုံဝေဖွာလာဒီ၄မျိုးရှိတယ်တဲ့ဘွားကနဲ့ခန္ဓာကိုယ်ထင်ထင်ရှားရှားပေါ်လာတဲ့ဝေဖွာနည်းလည်းရှိတယ်အဲ့ဒါဘယ်သူတွေဝေဖွာတာလို့ဆိုရင်နတ်တွေတို့ဖြမားတွေတို့နောက်ပြီးတော့ငရဲသားတွေတို့တော်တော်များများအဲ့ဒါဒီဘွားကနဲ့ခန္ဓာကိုယ်အနေထားပေါ်လာတာအဲ့ဒါကဥပပတ်လို့ခေါ်တယ်ဩပပတိကနောက်တချို့သတ္တဝါတွေကြတော့ဒီ moisture ဆိုတဲ့အညိတို့ဘာလို့ဆွဲပြီးတော့ဖြစ်တယ်ဘုဒ္ဓမတေဝီယာဂျာပန်နဲ့မှဖြစ်တယ်ဆိုတော့ကြားဘူးလို့ပြောတာ
ဟုတ
်ပါဘူးဗမာယာဇမိန်တဲ့ကဝေလူဝတီကလည်းဝါပဲမှဖြစ်တယ်လို့ဆိုတာပေါ့နော်မှန
်
ပါပါဩကရတာတိပုံနာကြီးကလည်းပဲဘုဒ္ဓမဂျာပန်နဲ့မှတရင်ကြီးတယ်လို့ပြောတာပဲအဲ့ဒါလိုလူတွေမှာကြတော့အကြောင်းလေးမျိုးနဲ့မွေးလို့ရတယ်အခုကိုထင်းရှားမွေးလာတာကိုဥပပတ်လို့ခေါ်တယ်moisture လို့ခေါ်တဲ့အညိကိုဆွဲပြီးတော့မွေးတာကြောင့်တန်သေးတစလို့ခေါ်တယ်ရိုးရမွေးနီးကားတွေပြောမယ်ဆိုလို့ရှိရင်လူတွေမွေးတာလူတွေမွေးတဲ့ဟာမိခင်ရဲ့သားအိမ်ထဲမှာဖြစ်ပြီးတော့မွေးတာအဲ့ဒါကိုဇလာဘူးဇလို့ခေါ်တယ်ပါဠိလိုဇလာဘူးဇဇလာဘူးဆိုတာ embryo ဘူးဘာသာဆိုဘူးအမေရဲ့အားအိမ်မိခင်ရဲ့သားအိမ်အဲ့ဒီသားအိမ်ထဲမှာတရေတည်ပြီးတော့ဖြစ်တာကိုဇလာဘူးဇကျက်တည်းငှက်တည်းကြတော့ဥထဲမှာတရေတင်လို့အန္တစာဟော၄မျိုးရှိတယ်တတ္တဝါတွေမွေးပုံ၄မျိုးရှိတယ်လူတွေကလည်းအဲ့ဒီ၄မျိုးလုံးနဲ့မွေးနိုင်တယ်လို့ပြောတယ်ရှားပါမယ်ဇန္နတိတွေကနော်ရှိတယ်လို့ဆိုတယ်ဒီ၄မျိုးနီးနဲ့မွေးလို့ရလူတွေပါလားဥကမွေးတဲ့လူရှိတယ်ရာဇဝင်ထဲမှာမရှိဘူးစာထဲမှာလည်းဥကမွေးတဲ့လူရှိတယ်နော်အင်္ဂါဥရေကနေပြီးတော့လူမွေးတာမျိုးပေါ့ကဲထားပါတော့ဒီကနေ့ခေတ်မိခင်ရဲ့ဝမ်းထဲမှာတရေတီစလာတဲ့အခါဘယ်ရုပ်တွေကစပေါ်လို့လို့ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ဆိုဘော်ဒီဆိုအရင်ရှိရမှာမဟုတ်လားမှန
်
ပါဗျာဒါကြောင့်မို့လို့ကာယပတာရလို့ဆိုတဲ့ sensitive body နဲ့ခန္ဓာကအခြေခံကံစားရုပ်ကိုကိုပေါင်းလိုက်တဲ့အခါ10ခုအဲ့ဒီ10ခုအပေါင်းယုတ်ကလေးစပေါ်လာပြီးတော့ဘာပါသေးတော့ဆိုခန္ဓာကစိတ်တည်ဖြစ်ပေါ်ဖို့ရာအတွက်ဟရယဝတ္ထုဆိုတဲ့ယုတ်10ခုအဲ့ဒီ10ခုရဲ့ကာယတတကကနဆိုတဲ့ယုတ်10ခုရဲ့ဟရယဝတ္ထုတတကဆိုတဲ့ယုတ်10ခုရဲ့နောက်အမျိုးသားအမျိုးသမီးဖြစ်မဲ့ပုဂ္ဂိုလ်ကလည်းတရေတဲကလေးပါလာတာနော်အဋ္ဌိဘာဝယုတ်ဆိုတဲ့10ခုရဲ့အမျိုးသားဆိုရင်ပုံဘာဝယုတ်ဆိုတဲ့10ခုရဲ့ပေါင်းလိုက်လို့ရှိရင်အမျိုးသမီးမှာအစယုတ်30အမျိုးသားမှာယုတ်30အဲ့ဒီယုတ်အရေအတွက်30ဂရုအားဖြင့်ပြောမယ်ဆိုရင်3စုအဲ့ဒီ3စုနေဟာကလလရေချီဆိုတဲ့အဲမှာပရိသေစိတ်လေးနဲ့သူတို့ဟာအပြန်လန်မိပြီးတော့စတင်ပြီးတော့လူ့ဘဝစပြီးပေါ်လာတာလေယုတ်တရားအဲ့ဒီကစတာအဲ့တော့ကမ္မဇယုတ်တွေဟာပရိသေစိတ်ကလေးရဲ့ဥပကစားတယ်လို့ပြောကြတယ်ဒါကြောင့်ပေါ့နော
်
ကမ္မဇယုတ်တွေကအဲ့ဒီကစလာတဲ့ကမ္မဇယုတ်တွေဟာကြည်လူခန္ဓာကိုယ်ကဘယ်ပုံပြောင်းလဲလာတယ်လဲလို့ဆိုရင်မြတ်စွာဘုရားကတန်ယုတ်တဏိကေယက္ခတန်ယုတ်ပါဠိတော်အိန္ဒကတုတ်မှာဟောထားတာရှိတယ်။ဘုန်းကြီးတို့ဂျာမနီဘာလင်မြို့မှာအဘိဓမ္မာသင်္นานသွားပြီးတော့2003ခုနှစ်ကအဘိဓမ္မာသင်္นานသွားပို့ချဂျာမန်ကြီးတယောက်ကမေးတယ်ဒီ embryology နဲ့ပတ်သက်တာ ဆိုတော့ဘုန်းကြီးကအဲ့ဒီတုတ်တံလူသားတွေရဲ့အစာဖြစ်ပေါ်လာဖို့ဤကရဲ့ဝန်တွေကလူတွေအစာဖြစ်လာဖို့ဟောတော့အရှင်ဘုရားလေ2500လားဒါတွေဒီလိုဟာတွေတကယ်ရှိသလားရှိတယ်လို့ဆိုသူအာအောနေတယ်ဘုရားဟောတဲ့ထဲမှာရှိတယ်လို့အဲ့ဒီမှာမြတ်စွာဘုရားကဒီလူဆိုတာတခြားကနေဖြစ်လာတာမဟုတ်ဘူးဟောလို့တည်းတည်းပြီးတော့ဖြစ်လာတယ်ဆိုတာကိုမြတ်စွာဘုရားဟောတာပထမံကလလံဟောတိပထမဆုံးမှာကလလဆိုတဲ့ရေကြီးပေါက်ကလေးအစားလေအဲ့ဒါကတပတ်တိတိကြနောက်ပြီးတဲ့အခါကျတော့ကလလရေကြီးလေးရဲ့တပတ်ကြတဲ့အခါကျတော့အနေထားပြောင်းလာဘယ်အရာမှမတည်မြဲဘူးဆိုတဲ့သလောအော့နေချာတော့မှတ်ဘယ်အရာမှယက်နေတာမရှိဘူးသာဝရပြောင်းနေအဲ့ဒီကလလဆိုတဲ့ရေကြီးလေးကနောက်တစ်ပတ်ထဲရောက်တဲ့အခါကျဘာဖြစ်သွားတော့ဆိုကလလဟောတိအပုဒံအမြုပ်ကလေးတွေဖြစ်လာဒုတိယဘက်ရောက်တော့အမြုပ်ကလေးဖြစ်သွားတယ်တတိယဘက်ရောက်တဲ့အခါကျတော့ဘာဖြစ်အပုဒါဇာတိပေတိဆိုရင်တာတိကလေးလိုအနှစ်ကလေးတစ်ခုဖြစ်လာတယ်ဟုတ်ဒါလူရဲ့ခန္ဓာကိုယ်အစအဲ့ဒါတွေကဘာတွေတုံးဆိုလို့ရှိရင်ခုနပြောတဲ့ကာယတတကကလဘာဝတတကကလဝိထုတတကကလအဲ့ဒီရုပ်30နဲ့ရှင်တွဲပြီးတော့လာတဲ့နန္တရားလေးနဲ့ရှင်တွဲပြီးတော့လာတာနော
်ဟုတ်လား
ပရိစ္ဆာသမုပ္ပါမှာသင်္ခါရပစ္စယဝိညာဏံလို့ဆိုတာအဲ့ဒါကိုဟောတာဝိညာဏပစ္စယနာမရူပံဆိုတော့အဲ့ဒီရှင်တွဲလာတဲ့အားတွေကိုဟောတာကြည့်လူဘဝမှာအဲ့ဒီလိုဖြစ်လာသုံးပါကြတော့အနေထားပြောင်းလာတယ်လေးပါကြတော့ဘာဖြစ်လာလို့ဆိုလို့ရှင်ပေတိနိဗ္ဗတတိကနောအတုံးခဲလေးဖြစ်လာလေးပါကြလို့ရှင်အတုံးခဲလေးဖြစ်လာငါးပါးကြတော့ဘာဖြစ်လာလို့ဆိုတော့အဲ့ဒီအတုံးခဲလေးကဘူးလေးငါးခုပေါ်လာတယ်ဘူးတစ်ခုကခေါင်းကျန်တဲ့ဘူးတစ်ခုကလက်နှစ်ဖက်နောက်ဘူးတစ်ခုကခြေထောက်ဟောဘူးလေးငါးခုထွက်လာတယ်အဲ့တော့ embryology ဆိုတဲ့စာအုပ်ကိုကြည့်ရင်လည်းအဲ့ဒီပုံသဏ္ဍာန်ပဲနော်မှန
်လို
့အဲ့တော့ဘလောက်ထိအောင်လူခန္ဓာကိုကမြတ်စွာဘုရားကအဲ့ဒါဟောတာပထမံကလလံဟောတိကလလဟောတိအဘုဒ္ဓအဘုဒ္ဓံဇာတိပေတိပေတိနိဗ္ဗတတိကနောကနာပတာခာဇာယံတိခမငါမြတ်ထက်ပါပြီးတော့မှကေသာလောမှာနခပိစာသဗ္ဗနေမွေးပေါက်လာတယ်ဆိုဂျာထဲမှာတော့အသေးစိတ်မပြောတော့ဘူးလူတရေဒီလိုစလာတယ်ခန္ဓာကိုယ်မှာရုပ်တွေဒီလိုနဲ့တိုးပွားလာတယ်ဆိုတာကိုဟောတာနော်မှန်ပ
ါ
တယ်အဲ့တော့ပထမဆုံးတရေတီစာအချိန်ပိုင်းအစပြိုးတဲ့အချိန်ပိုင်းကယတ္တတ5ဘတ်လောက်ထိအောင်ဒီလိုအစပြိုးနေတယ်ယတ္တတ6ဘတ်သို့မဟုတ်8ဘတ်ရဲ့နောက်ကျတော့ fetus ဆိုတဲ့တရေသားပုံတံပေါ်လာလူတရဝါလေးပြီးပြီးလာလာဖြစ်လာ8ဘတ်ကျတဲ့အခါကျအဲ့ဒီကနေပြီးတော့7ဘတ်ယတ္တတ7ဘတ်မြောက်တဲ့အခါကျတော့မျက်လုံးလိုပါလို့ပေါ်လာတယ်ဆဗင်းနေရပဲအချိန်မှာပေါက်လုံးဆိုရင်42ပတ်မြောက်ပေါက်ဒါကစာပေကျမ်းဂန်အရာပြောတာမှန
်ပါဗျာ
အဲ့ဒါအနာတမီအဲအင်ဘရီယိုလိုဂျီနဲ့ပြန်ကြည့်ကြည့်လို့ရှိရင်မဝေးဘူးဒီကိစ္စကြီးဟုတ်လားမှန်ပ
ါဗျာ
အဲဒါကြောင့်မလို့လူရဲ့ရုပ်ခန္ဓာကိုယ်မှာရုပ်တရားတွေဟာဒီလိုစပေါ်လာတာကဲဘုန်းကြီးတို့တွေကိုယ်ခန္ဓာကိုယ်ပြန်ပြီးတော့ကြည့်မယ်ဆိုရင်အော်ဒုက္ခဝါဒီလိုစလာတာကလားရုပ်တရားအဲ့လိုစလာတဲ့အချိန်မှာကန့်ကြောင်ဖြစ်တဲ့ရုပ်တရားတဲ့စဖြစ်တဲ့အချိန်ကနေစပြီးတော့ဆက်ပြီးတော့ဖြစ်နေတာတဲ့မယမနာနာယီလက်တံလေးဟာတက်သွားနေတယ်လို့ပဲကံစားရုပ်တရားကံရဲ့အချိန်ကမသေးမချင်းမပြတ်မချင်းဒီကံစားရုပ်တရားဆက်ပြီးသွားနေမှာနော်ပြောမယ်ဆိုလို့ရှိရင်စိတ်နဲ့ရှင်ပြီးပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ဥပက္ခဏမှာလည်းကံစားရုပ်တွေဖြစ်တယ်ခြေခဏမှာလည်းဖြစ်တယ်ဘင်ခဏမှာလည်းဖြစ်တယ်လို့ဆိုစိတ်လေးရဲ့ဒီ3 moment ခဏလေးသုံးခုတိုင်းမှာပဲဒီကံစားရုပ်တွေကတစ်ဆက်ပြီးတစ်ဆက်တစ်ဆက်ပြီးတစ်ဆက်ဖြစ်နေတာဘယ်ထိအောင်ဖြစ်နေကြတော့ဆိုရင်နောက်ဆုံးသေတော့မယ်ဆိုတော့စိတ်ပေါ်ကန်နီးမှာအဲ့ဒီမပေါ်ခင်ပြန်ပြီးတော့ရေတွက်ကြည့်လိုက်မယ်ဆိုရင်18ခဲမြောက်ဖြစ်တဲ့ခြေခဏကစပြီးမဖြစ်တော့ဘူးတဲ့အဲ့ဒီကြတော့အသိမလာတော့ကံစားရုပ်ကအဲ့ဒီမှာအသိမဖြစ်တော့ဥပခဏမှာဖြစ်တယ်အဲ့ဒါဘာနဲ့ရှင်တွဲသွားနေတော့ဆိုလို့ရှိရင်အသိစိတ်နဲ့ကံစားရုပ်တွေဟာအမြဲတမ်းရှင်တွဲပြီးသွားနေတာနော်အမြဲရှင်တွဲပြီးတော့သွားနေတယ် ပရိသေစိတ်လေးကနေစလိုက်တာဘယ်တရားသွားတော့ဆိုရင်နောက်ဆုံးသုတိစိတ်ကြီးပါဖြစ်တော့လည်းအတူတူဖြစ်ကြတယ်သေတော့လည်းအတူတူသေတယ်ကံနဲ့စိတ်ဒီနံနဲ့ကမ္မဇယုံနဲ့နံတရားအပြိုင်ပြီးချုပ်တယ်ကမ္မဇယုံမချုပ်သေးဘူးဆိုလို့ရှိရင်ဒီတစ်ခုနဲ့တစ်ခုဟာဘယ်သူကမှအရင်ကြတယ်လို့လည်းမရှိဘူးဘယ်သူကနောက်ကြတယ်လို့လည်းမရှိဘူးတဘဝမှာဒါကန့်သက်ချက်ဟုတ်ကဲ့သူတို့နဲ့ခေါက်ခွဲလို့မရဘူးဒီလိုသွားနေတာဝိပယုတ်တပစ္စည်းရောဘာဝါချင်းမတူဘူးသို့တော့ဆိုင်ပိုင်ဆိုင်သူတို့ကကံရဲ့ဆွမ်းအားနဲ့ဟိုတဲ့ပေါ့ကံရဲ့ဆွမ်းအားနဲ့ဖြစ်နေတာအချိန်မကုန်သေးသမျှသူတို့သွားနေတာနောက်ဆုံးသုတိစိတ်ကလေးထီအောင်သွားနေတယ်ဒါကမ္မဇယုတ်တွေဟာပရိသေရိရဲ့ဥပက္ခဏကနေစပြီးရောစိတ်ရဲ့ခဏတိုင်းခဏတိုင်းဖြစ်တာနောက်ဆုံးသုတိကြာကနေအထိသုတိစိတ်ကနေပြန်ရည်လို့18ချက်မြောက်စိတ်ရဲ့ဥပ္ပတ္တိအောင်နောက်ဆုံးဖြစ်ကြတယ်ဖြစ်ပြီးသားစိတ်က18ချက်အသက်ရှိမယ်ဟုတ်ကဲ့ဖြစ်ပြီးရင်တော့သူက18ချက်အသက်ရှိဒါကမ္မဇယုတ်တွေဖြစ်တာစိတ်တစားယုတ်ဆိုတာကတော့ဘယ်ကနေစထုတ်လို့လုံးဆိုရင်ပရိသေရိနောက်မှာပေါ်လာတဲ့စိတ်ကိုပထမဘဝစိတ်လို့ခေါ်တယ်အဲ့ဒီပထမဘဝစိတ်ကလေးကနေစပြီးတော့စိတ်တစားယုတ်တွေဟာစိတ်ပေါ်တိုင်းပေါ်တိုင်းပေါ်တဲ့ခဏလေးဥပက္ခဏတိုင်းဥပက္ခဏတိုင်းစိတ်ကလေးကသူဖြစ်လာတာနဲ့တပြိုင်တည်းရုပ်ကိုထုတ်လုံလိုက်တဲ့အခါမှန်ပါပါသူကလည်းတပြိုင်တည်းထုတ်တယ်ကဲတပြိုင်တည်းထုတ်တာဖြစ်နိုင်မှာမလားဆိုဖြစ်တာပေါ့ဒီပြောင်းတဲ့မေးလေးထွန်းလိုက်လို့ရှင်မိတော့ကလေးလင်းတာနဲ့အလင်းရောင်တစ်ခါတည်းမွေးထုတ်လိုက်တာမှန်ပါလားမှန
်ပါ
ပါဒါတစ်ခါတည်းထုတ်တာပဲလေအော်မေးလေးကအရင်ပေါ်လာတာအလင်းလေးကနောက်မှလို့မရှိဘူးလေမှန်ပ
ါ
မိတော့ကလေးပေါ်လာတာနဲ့အလင်းရတခါတည်းပါလာတာပဲအဲ့ဒါလည်းပဲစိတ်ကလေးပေါ်လာတာနဲ့တည်းနဲ့စေတစာယုတ်ကပါသွားပြီတခါပဲဥပတိုင်းဥပတိုင်းစေတစာယုတ်တွေကဖြစ်နေတယ်သူကဘယ်ထိအောင်ထုတ်လို့သွားတော့လို့ဆိုတော့နောက်ဆုံးမှဒီနောက်ဆုံးစိတ်ထိအောင်သူကစေတစာယုတ်တွေထုတ်လို့ထုတ်လို့ဒီအတွက်ကြောင့်သုတိစိတ်ကြပြီးတဲ့နောက်တော်မှပဲစေတစာယုတ်ကအနည်းငယ်လှုပ်ရှားပြီးတော့ကျန်နေသေးတယ်ကဲနောက်တစ်ခုအာဟာရယုတ်ဒူရီစားတဲ့အာဟာရယုတ်ကဘယ်အစားတာလို့အာဟာရယုတ်ကဘယ်အစားတာလို့လို့ဆိုလို့ရှိရင်ခုနကတရေသားလေးဟာအကောင်းထဲပေါ်လာလို့ဖြစ်လာပြီဆိုရင်သူတရွေးသူမျိုးတာကစသို့မဟုတ်မိခင်နဲ့ချက်ချိုးတွေ့တာမိခင်စားတဲ့အစားအာဟာရသည်ချက်ချိုးကနေပြီးတော့အဲ့ဒီတရေသားလေးထဲကိုသွားပြီးတော့ရောက်တယ်ဒါကြောင့်မလို့တရေရှိတဲ့မိခင်တွေဟာရေခဲမုတ်လေးစားရင်ဟိုလူချမ်းနေမယ်အတွင်းနဲ့အတွင်းနဲ့ကလူမသက်တာနော်မှန
်ပါ
ပါအဲရေခဲမုတ်ကြိုက်တဲ့မိခင်ရဲ့ကလေးဆိုရင်ဟိုကလူကချမ်းချမ်းတုံနေငေုပ်တိကြိုက်ရင်လည်းစက်လုံးလုံးလူလူလုံးလုံးချက်နေမယ်ဟုတ်မှာအဲ့ဒါကြောင့်မလို့တရေသားရှိတဲ့မိခင်တွေဟာတိတ်ပူလုံးနဲ့အစာကိုလည်းရှောင်ရတယ်အေးလုံးနဲ့အစာကိုလည်းရှောင်ရတယ်ပြင်းထန်တဲ့ဟာတွေကိုလည်းရှောင်ရတယ်လို့ပြောတာတစ်ခါသွားထိခိုက်တယ်ယေသတ္တဘုံစတိမာတာအနံပန္နိသဘောဇနာတေနာသောတထယာပေတိမတုကုစီကတောနောမိဝန်းနဲ့ကလေးဟာအမေစားတဲ့အစာတွေနဲ့မျှတာပဲလို့ပြောတာချက်ကျိုးကနေဆက်ဒါအာဟာရယုတ်တွေကအဲ့ဒီကစားဖြစ်တယ်လို့ပြောဥရုဇယုတ်ကြတော့ဘယ်ကလာတာလို့ဆိုဒီဥရုဆိုတာကမ္မဇဥရုကိုပြောတယ်ကမ္မဇယုတ်ဆိုတာခုနကပရိသေရိစိတ်လေးနဲ့အတူကြည့်ကာယတသကကလတ်ဝဋ်ထုတတကကလာအာဝတတကကလတ်ထဲမှာတေဇောတံမပါဘူးလားပါပါတယ်အဲ့ဒီတေဇောတံဆိုရဲဥရုလေးသည်ပရိသေရိစိတ်ရဲ့ထိခဏလေးရောက်တဲ့အခါကျတော့သူကရုပ်အသစ်တွေကိုထုတ်လုပ်ပြီးသူကစတင်ပြီးတော့ထုတ်လုပ်နေပြီခဏတိုင်းသူကထိခဏရောက်တိုင်းထိခဏရောက်တိုင်းသူ့ရဲ့ဖြစ်စလေးမှာမထုတ်ဘဲနဲ့ထိခဏရောက်တိုင်းသူကထုတ်ထုတ်သွားမယ်စိတ်ရဲ့ထိခဏတိုင်းထိခဏတိုင်းမှာသူကထုတ်သွားတယ်ဩဒီလိုယုတ်နဲ့နန်းဆိုတာဒီတဘွားလုံးဆက်ပြီးတော့ထုတ်နေတာဥဒုဇယုတ်တွေကဘယ်ထိအောင်သွားလို့အာရဇယုတ်တွေကလည်းသုတိစိတ်ရဲ့သုတိစိတ်ကြတာနဲ့အနည်းငယ်တော့ပဲသူတို့ဆက်ပြီးတော့ရှင်းသားနိုင်တယ်ဥဒုဇယုတ်ကြတော့အဲ့ဒါလိုမဟုတ်ဘူးတဲ့တေလို့ရေဝေရောက်ပြီးတဲ့နောက်တကြိုပြီးတဲ့အထိပြာထိအောင်သူကဥဒုဇယုတ်ကမရှိပါနဲ့ဟုတ်ကဲ့ဥဒုဇယုတ်ဒါကြောင့်မလို့ပမာရိရှိတဲ့ကရေးကြတယ်ကျွင့်ကြရင်တော့ဥဒုဇယုတ်ကလတ်ကိုစာတန်ပါတန်စာတန်ပေတန်နဲ့ရေးတာဟုတ်လား
စာတံပေးတဲ့နဲ့ကျွင်းကြရဲ့သောဥရုဇယုတ်ကလကိုဆိုတာခန္ဓာကိုယ်ကြီးမှာကြံရတာဥရုဇယုတ်တွေကြံရတာခန္ဓာယုတ်တွေသွားကုန်ပြီစေတဇယုတ်တွေသွားကုန်ပြီအာဟာရဇယုတ်တွေသွားကုန်ပြီကြံရတာဥရုဇယုတ်ကုန်ကြီးကြံရတယ်အဲ့ဒါကြီးကိုသွားပြီးတော့ပို့ရတာနောက်ဆုံးကြံတာအဲ့ဒါပဲကြံတယ်ဒါကယုတ်ကိုသုံးသပ်လေ့လာခြင်းပဲယုတ်တွေဘလို့ဖြစ်ပြီးတော့ယုတ်တွေနောက်ဆုံးဘလို့ချုပ်သွားကြတယ်ဆိုတာမြင့်မြင့်ကိုယ်တွေသိရှိလေ့လာနိုင်ပါလေ။ဒါဘုရားမြတ်စွာရဲ့အဘိဓမ္မာပါ။ယုတ်တရားနဲ့ပတ်သက်ပြီးတော့ဟောထားချက်။ကြီးတယ်ပို့ပြီးတော့အသေးစိတ်လေ့လာခြင်းလို့ရှင်ဝိသုဒ္ဓိမေကျမ်းတို့အဘိဓမ္မာထသင်္ဃဟကျမ်းတို့တိဂါယောကျမ်းတို့ဒါတွေကိုဖတ်ရှုလေ့လာရမှာဖြစ်ပါလေ။ဒီကနေ့တော့ယုတ်နဲ့ပတ်သက်လို့သိစရာလေးတွေတော်တော်များအောင်ဆုံးအောင်အချင်းချင်းအားဖြင့်ဟောပြတာဖြစ်ပါလေ။ဒါကြောင့်မလို့ဒီယုတ်ခန္ဓာကိုယ်ကြီးရဲ့သဘာဝတရားတွေကိုအခုလို့အသေးစိတ်လေ့လာပြီးတော့သိရှိခြင်းဖြင့်ဘာအကျိုးရှိလို့ဆိုရင်တတ္တသင်္ညာဥပ္ပန္နေတိတတ္တဝါဆိုတဲ့အတွေးကိုဖြောင်းနိုင်ပါလေသဘာဝတရားတွေကသူ့ဟာသူဖြစ်နေတယ်ဆိုတဲ့အမြင်ကိုမြင်လိုက်တာနဲ့တတ္တသင်္ညာဥပ္ပန္နေတိတတ္တဝါဆိုတဲ့ဟာမဟုတ်တော့ဘူးဆိုတာထင်ရှားစေတယ်အေးဒါကြောင့်မလို့တတ္တဝါဆိုတဲ့မှားနေတဲ့တတ္တသင်္ညာဆွဲနေတဲ့စိတ်ထဲမှာဆွဲနေတဲ့ဒီအမှတ်တင်ညာကြီးတခုပျောက်သွားအောင်ဘုရားရဲ့အဘိဓမ္မာတဲ့ကယုတ်တရားတွေကိုဆင်ញင်စဉ်းစားခြင်းဖြင့်တတ္တတင်ညာကိုဖယ်ရှားပြီးတော့အမှန်တရားကိုတွေ့ရှိနိုင်ကြပါစေကုန်တည်း